Welcome to the Voice of America in Burmese.
Washington ni review American tan ga ni 2021 January la 25 ye tanin la ni manai khin season rue go Myanmar san no chain ma ne 6 nai ga ni 9 nai thi line lo meter 2440 ne 51 line lo meter 190 rue ga ni thon len pe ni ba bi chuma khin myo tat ba di manai khin tadin rue go ma engine nai ne du pyo pya pe ba me American nai ga ma coronavirus aku set khan ya du 25 tan chaw ni bi lo John Hopkins tech tu ye tanin rue ni set tan ma phaw pya tha ba de ကဘာမှာတော့ဒီယောဂအကူဆက်ခံသူကတန်းတရာနေပါရှိနေပြီဖြစ်ပြီးတေဆွမ်းရသူကနှစ်တန်းကျော်နေပါပြီဒီယောဂအကူဆက်မှုစတင်လာတနည်းတင်းတင်းပြည့်တဲ့အချိန်မှာပဲအမေရိကန်နိုင်ငံကကဘာမှာကူးဆက်မှုအများဆုံးဖြစ်နေပြီးတေဆွမ်းရသူကလည်း၄သိန်းကျော်ရှိနေပါတယ်ဒါပေမဲ့ဒီသတင်းပတ်တွေမှာတော့အနည်းငယ်ရော့ကျလာခဲ့တာဖြစ်ပြီးနိုင်ငံတွင်းနေ့စဉ်ကူးဆက်မှုနှုန်းကိုကြည့်ရင်ဇန်နဝါရီလအစောပိုင်းမှာတနည်းကို၂သိန်းခွဲနီးပါးရှိရာကနေပြီးခဲ့တဲ့သတင်းပတ်တွေမှာတော့3,000ကျော်လောက်ပဲဖြန့်မြတ်ရှိတော်တာတွေ့ရပါတယ်။သမရသက်ဂျိုးဘိုင်ဒန်ကသူသမရတာဝန်ယူချိန်ကစပြီးရက်ပေါင်း100အတွင်းဒီယောဂကာကွယ်ဆေးအလုံးပေါင်းတန်းတရာပြည်သူတွေကိုထိုးပေးဖို့ရည်မှန်းထားတာကြောင့်ဒါဟာအဲ့ဒီအချိန်အတွင်းအမေရိကန်68သန်းလောက်တဲ့ COVID-19 ယောဂကာကွယ်မှုရမယ်သဘောဖြစ်ကြောင်းကူးစက်ယောဂဆိုင်ရာအမေရိကန်ထိပ်တန်းပညာရှင်ဒေါက်တာအန်သိုနီဖောက်ချီကတင်းငွေနေမှာပြောပါတယ်။သမရရဲ့ရည်မှန်းချက်ကဆေးလုံးပေါင်းတန်းတရာအတွက်ဖြစ်ပြီးလူပေါင်းတန်းတရာကိုဆိုလိုတာမဟုတ်ဘူးလို့လည်းပြောပါရယ်အခုထိုးပေးနေတဲ့ကာကွယ်ဆေးတွေကနှစ်ကြိမ်ထိုးရတာဖြစ်ပါတယ်သမရရဲ့ရည်မှန်းချက်ပြည့်ဖို့ကခက်ခဲနိုင်တယ်လို့လည်းသတိပေးထားပါရယ်အာဖဂန်နစ္စတန်ငြိမ်းချမ်းရေးအတွက်အမေရိကန်နဲ့တာလီဘန်တွေကြားရရှိခဲ့တဲ့သဘောတူညီချက်အစိတ်ပိုင်းတစ်ခုဖြစ်နေအာဖဂန်အစိုးရကလွှတ်ပေးခဲ့တဲ့တာလီဘန်တွေထဲက600ကိုပြန်ပြီးဖမ်းဆီးလိုက်တယ်လို့အာဖဂန်မျိုးသားလုံခြုံရေးအကြံပေးဟမ်ဒူလာမိုဟစ်ကတနင်္လာနေ့မှာကြေညာလိုက်ပါတယ်ဒီလူတွေဟာအာဖဂန်အစိုးရတပ်တွေနဲ့အရက်သားတွေတေဆုံးစေတဲ့လှုပ်ဆောင်မှုတွေကိုပြန်ပြီးလုပ်နေတယ်လို့လည်းပြောပါတယ်အမေရိကန်နဲ့တာလီဘန်တို့ကြား2020 February မှာရခဲ့တဲ့သဘောတူညီချက်အရအာဖဂန်အစိုးရကတာလီဘန်အချင်းသား9000ကျော်ကိုပြန်လွှတ်ပေးခဲ့ပြီးအာဖဂန်တပ်သား1000နဲ့အလဲအလှယ်လုပ်ခဲ့တာပါဒီလိုအလဲအလှယ်လုပ်ခဲ့တာကလည်းတာလီဘန်နဲ့အာဖဂန်အစိုးရတို့ကြားငြိမ်းချမ်းရေးအတွက်ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့လမ်းပွင့်စေခဲ့ပါတယ်ဒါပေမဲ့ဒီလိုအချင်းသားပြန်ပြီးလှုပ်ပေးခဲ့တာဟာငင်းချင်းချိုးပန်းမှုအတွက်အရာမတင်တဲ့အတွက်နောက်ထပ်ပြန်ပြီးလှုပ်ပေးတော့မှာမဟုတ်ကြောင်းနဲ့သူတို့အရင်ပြန်လှုပ်ပေးသူတွေဟာအာဖဂန်တပ်သားတွေနဲ့ရဲသားတွေကိုတိုက်ခိုက်ဖို့ချိုးပန်းနေကြသလိုတာလီဘန်တွေဟာသူတို့ဂရီပေးထားတဲ့အတိုင်းမလုပ်ဘူးလို့မိုဟစ်ကကဘူးမှာသတင်းတောက်တွေကိုပြောပါတယ်တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကတော့ဒီဆွဆွဲချက်တွေမဟုတ်မှန်ကြောင်းပြောပါတယ်တကယ်တော့ပြန်လွတ်လာသူတွေဟာကျမ်းမာရေးမကောင်းတဲ့အတွက်သူတို့အိမ်တွေဆေးရုံတွေမှာဆေးကုသမှုခံယူနေတော့အစိုးရကဝင်ရောက်စီးနင်းခဲ့ခြင်းမှာသူတို့ထဲက40တေဆုံးခဲ့တယ်လို့ပြောပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာတာလီဘန်တွေနဲ့ချုပ်ဆိုခဲ့တဲ့သဘောတူညီချက်ကိုပြန်ပြီးတုံ့တက်မှာဖြစ်ကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအာဖဂန်မျိုးသားလုံခြုံရေးအကြံပေးကိုတောက်ချနေမှာပဲပြောကြားခဲ့တာပါ။ရုရှားနိုင်ငံမှာအတိုက်ခံခေါင်းဆောင် Alexei Navalny ကိုထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေမှာထောင်နဲ့ချီးပြီးအဖမ်းဆီးခံရတာဟာတရားဥပဒေစိုးမိုးရေးကိုထိခိုက်စေကြောင်းနဲ့ဒီတွေရုရှားအစိုးရကိုတန်ခတ်အရေးယူချဖို့ပြင်းထန်နိုင်ငံခြားရေးဝန်ကြီးရော့အစ်လူဒီဂီယာကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ
် Je trouve cette dérive autoritaire très inquiétante
Je trouve que Anna Shen လုံဆောင်လာတာဟာတိတ်ကိုစိုးရင်စရာကောင်းကြောင်းနဲ့ဆန္ဒပြသူတွေကိုအခုလိုဖမ်းဆီးမှုတွေကြောင့်တရားဥပဒေစိုးမိုးရေးအတွက်မေးခွန်းထုတ်စရာတွေဖြစ်လာတယ်လို့ပြောသွားတာပါရုရှားနိုင်ငံတလွှားစနေနေ့ဆန္ဒပြပွဲမှာလူပေါင်းတောင်းနဲ့ချီးပြီးပါဝင်ခဲ့ကြတာဖြစ်ပြီးရဲတွေကလူပေါင်း3000ကျော်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ် EU ဥရောပသမဂ္ဂရဲ့အထက်ကျသဘာဝပတိဖြစ်တဲ့ဂျာမနီနိုင်ငံကလည်းရုရှားတိုက်ခိုက်ခေါင်းဆောင်နဗော်နီနဲ့ထောင်နဲ့ချီတဲ့သူ့ကိုထောက်ခံသူတွေကိုဖမ်းဆီးမှုနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကို EU ကနေအရေးယူတန်းခတ်တင်တယ်လို့တင်းင်းရင်းနဲ့မှပြောပါတယ်ရှင်းင်းနဲ့ဆန္ဒပြမှုအတွက်ရုရှားလုံခြုံရေးတာဝန်ရှိသူတွေရဲ့ကင်တွင်မှုနဲ့ပတ်သက်ပြီး American EU နဲ့ Britain တို့ကလည်းရှုတ်ချခဲ့ကြတာဖြစ်ပြီးပြင်းထန်တဲ့အီတလီနိုင်ငံခြားရေးဝန်ကြီးတွေကတော့ရုရှားကိုအရေးယူတန်းခတ်ဖို့သဘောတူကြောင်းပြောကြားခဲ့ကြတာပါ။ Sorry နိုင်ငံကအကူအညီပေးနေတဲ့ရီမင်အစိုးရနဲ့ဟူသီတပုံတွေကြားတိုက်ပွဲတွေဖြစ်ပွားနေတာ6နှစ်နီးပါးရှိလာချိန်မှာတနင်္လာနေ့ကတော့နှစ်ဖက်အကျဉ်းသားလဲလှယ်ရေးအတွက်ညှိနှိုင်းမှုတွေကိုကုလသမဂ္ဂထောက်ပံ့မှုနဲ့ပြန်လည်စတင်လှုပ်ဆောင်ခဲ့တယ်လို့ကုလသမဂ္ဂနဲ့ရီမင်တာဝန်ရှိသူတွေကပြောပါတယ်။အီရန်နဲ့မဟာမိတ်လုပ်ထားတဲ့ဟူသီတပုံတွေကိုနိုင်ငံရခြားအကြမ်းဖက်အဖွဲ့အစည်းတစ်ခုဖြစ်အမေရိကန်ပြည်ထောင်စုကတတ်မှတ်ကြောင်းကြေညာခဲ့ပြီးရပ်ပိုင်းတွင်မှာပဲ ရင်းနှီးနှိုင်းဆွေးနွေးမှုတွေကိုဂျော်ဒန်မှာပြုလုပ်ခဲ့ကြတာဖြစ်ပါတယ်။အခုလိုတတ်မှတ်မှုဟာရီမင်ကလူသားချင်းစာနာမှုအခြေအနေကိုပိုးပြီးဆိုးစေတယ်လို့ငင်းချမ်းရေးကြိုးပမ်းမှုတွေကိုထိခိုက်စေနိုင်တယ်လို့ကုလသမဂ္ဂကတတိပေးခဲ့ပါတယ်။ရီမင်သမရမန်ဆော့ဟာဒီရဲ့အကိုဖြစ်သူလို့ရီမင်ထိတ်တန့်အရာရှိတွေအပါအဝင်အကျဉ်းသား300လောက်ပြန်ပြီးလှုပ်ပေးရတဲ့အတွက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဆွေးနွေးပွဲကိုကုလအထူးကိုယ်စားလှယ်မာတင်ဂရစ်ဖစ်ကကြီးမှုပြီးတနင်္လာနေ့မနက်ပိုင်းမှာစတင်ခဲ့တယ်လို့အထူးကိုယ်စားလှယ်ရုံးပြောခွင့်ရကပြောပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတော့အကျဉ်းသား1000လောက်အလဲအလှယ်လုပ်နိုင်ခဲ့ကြတာပါ။
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 MHz ဘိုင်းဒိုမီတာ40 kHz 9.3 MHz ဘိုင်းဒိုမီတာ51 kHz 5805 MHz နဲ့ဘိုင်းဒိုမီတာ190 kHz 1505 MHz တို့ကနေထုတ်လည်ပေးနေပါတယ်ရှင
်။တနင်္လာနေ့နေ့ခင်းသတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျမအင်ဂျင်နိုင်ပါ။ဒီကနေ့တောက်ကြံနေကမြန်မာနိုင်ငံကိုရောက်ရှိလာတဲ့အိန္ဒိယထုတ် COVID-19 ရောဂါကာကွယ်ဆေးအလုံးကြီးတသန်းခွဲကိုဒီသတင်းပတ်အတွင်းစတင်ထိုးနှံဖို့မြန်မာအစိုးရကစီစဉ်ထားပါတယ်။လက်ရှိမှာလည်းဦးစားပေးထိုးနှံမဲ့ကျန်းမာရေးဝန်ထမ်းတွေ၊စေတနာဝန်ထမ်းစီးရင်တွေနဲ့ပြည်သူလူထုကြားကာကွယ်ဆေးထိုးနှံလိုသူတွေရဲ့စီးရင်တွေတာဝန်ရှိသူတွေဘက်ကလိုက်လံကောက်ခံနေပါတယ်။ဒီအတောအတွင်းထိုင်းနိုင်ငံစမှုစခွန်ခရိုင်တလောကုပဇွန်စည်းနဲ့တလေထိုင်းငားစည်းအနီးအသွာလာကန့်သက်ခံရတဲ့မြန်မာရွှေပြောင်းအလုပ်သမားတွေအတွက်မြန်မာအစိုးရကစားနပ်ရိက္ခာအထောက်ပံ့ပစ္စည်းတွေကိုစနေနေ့ကပေးပို့ခဲ့ပါတယ်။ထိုင်းနိုင်ငံဆိုင်ရာမြန်မာတပ်မတ်ကြီးဦးမျိုးမြင့်တန်းနဲ့တန်ယုံတာဝန်ခံတွေကနေအသွာလာကန့်သက်ထားတဲ့အဲ့ဒီနေရာကိုတွားရောက်ပြီးမြန်မာရွှေပြောင်းအလုပ်သမားအိမ်ကန်း1900ကျော်အတွက်စံစီပေးကျဲဦးစီတုတ်ဘူးတွေတွားရောက်ပို့ဆောင်ခဲ့ကြောင်းဘန်ကောက်မြန်မာတန်ယုံရဲ့ဇန်နဝါရီလ23ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်တကြော့ပြန်ကူးစက်ပြန့်နှံ့ပြီးအခြေအနေဆိုးလာတဲ့အကြောင်းရင်းမှာအဲ့ဒီပင်လယ်ငါးစေးတွေကမြန်မာရွှေပြောင်းအလုပ်သမားတွေစီကတဆင့်ဖြစ်တယ်လို့ထိုင်းသတင်းတွေမှာဖော်ပြခဲ့တယ်လို့ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာကိုတိုင်လည်းဝေဖန်ပြောဆိုခဲ့ပါတယ်ရှင်။ထိုင်းနိုင်ငံအလဲပိုင်းနကော်ရက်စီမခရိုင်ခိုဆန်မြို့အဝင်ကစောက်လုံနေစေမြို့ဝင်တရားဟာစနေနေ့နေ့လယ်ပိုင်းကအင်္ဂရီပုံလောင်းနေတဲ့အချိန်အောက်ခြေအလေးချိန်မနိုင်ပဲဖြစ်ပြီးပြိုကျသွားခဲ့ပြီးတဲ့နောက်အချိန်ပိုအလုဆင်းနေတဲ့မြန်မာနိုင်ငံသားအလုသမား၁၂ဦးထက်မနည်းဒဏ်ရာရသွားခဲ့ပါတယ်။အခင်းဖြစ်ပွားတဲ့နေရာကိုတွားရောက်ကူညီခဲ့တဲ့အမှတ်31ကယ်ဆယ်ရေးအဖွဲ့ကကယ်ဆယ်ရေးဝန်ထမ်းတဦးကလည်းထိုင်းဘာသာနဲ့အခုလိုပြောပါတယ်
โดยมีประสานจากศูนย์สั่งการให้มีการ
ที่ใกล้มีดูรีเดก็ตะอู้หาดันยาปิ้นแท้เนะหลูตูก็ပြောသွားတာပါစောက်လက်စတရားကြီးအခုလိုဖြစ်ရတာဟာတရားကိုစင်ထားတဲ့ညမ်းလုံထားတဲ့တိုင်တွေမခိုင်လို့ပြိုကျခဲ့တာဆိုပြီးစုံစမ်းစစ်ဆေးနေတဲ့ရဲတပ်ဖွဲ့ဝင်တွေရဲ့ခဏဦးစစ်ဆေးတွေးရှိချက်တွေကိုကိုကပြီးထိုင်းနိုင်ငံသတင်းတွေမှာဖော်ပြထားပါတယ်မြမအမျိုးသမီး၄ဦးအပါဝင်ဒံယာရအလုသမားတွေကိုနကော်ရက်စီမခိုင်ဆေးရုံကြီးကိုပို့ဆောင်ကူတာပေးနေတယ်လို့လည်းနေမြေအာဏာပိုင်တွေကပြောပါတယ်။အခုလိုထိုင်းနိုင်ငံကစောက်လုပ်ရေးအလုပ်ခွင်တွေမှာမြန်မာအလုပ်သမားတွေထိခိုက်ဒဏ်ရာရတာမျိုးဖြစ်ပွားလေ့ရှိတာဟာလုပ်ငန်းခွင်ဘေးကင်းလုံခြုံမှုအားနည်းချက်ကြောင့်ဖြစ်တယ်လို့မြန်မာရွှေပြောင်းအလုပ်သမားရေးလှုပ်ရှားနေသူတွေက VOA ကိုပြောပါတယ်ရှင်။ကဘာပေါ်မှာအလို့ရှိဆုံးဝရံပြေးစင်းဝင်အာရှမူရီစေဝါခေါင်းဆောင်တဦးလို့ဆွဆွဲခံထားရသူကိုဖမ်းဆီးနိုင်ခဲ့ကြောင်းနယ်သာလန်နိုင်ငံရဲတပ်ဖွဲ့ကစနေနေ့ကထုတ်ဖော်ပြောကြားခဲ့ပါတယ်။သူဟာဆိုရင်မက္ဆီကိုကမူရီဘရင်ဝါကင်လို့ကြော်ကြားတဲ့အယ်ချာပိုဂူစမန်နဲ့နှိုင်းရှင်ခံထားရတာပါ။တရုတ်နယ်ပွားကနေဒါနိုင်ငံသားစီကီလော့ပ်ကိုဩစတြေးလျရဲတပ်ဖွဲ့ရဲ့မိတာရက်ခံချက်နဲ့တောက်ကြနေကနယ်သာလန်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါ။ဩစတြေးလျရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေအရစီကီလော့ပ်ဂိုင်းအုပ်စုဟာနှစ်စဉ်ဒေါ်လာဘီလီယံ80တန်ဖိုးရှိတဲ့အာရှပစိဖိတ်ဒေသမူရစေဝါရောင်းဝယ်မှုကိုကြီးစိုးထားကြောင်းနယ်သာလန်ရဲတပ်ဖွဲ့ပြောခွင့်ရသောမတ်စ်အလင်းကပြောပါရယ်ဒါပြင်သူ့ကိုတရားရုံးတင်စစ်ဆေးဖို့မျှော်လင့်ရတယ်လို့လည်းဆိုပါရယ်အလို့ရှိဆုံးဝန်ရမ်းပြေးစင်းဝင်စီကီလော့ပ်ကိုထောင်လန်းရေးအချက်လက်တွေအရအမ်စတာဒမ်မြို့လေးစိတ်မှာဖမ်းဆီးခဲ့တာဖြစ်ပြီးအဲ့ဒီအချိန်မှာတော့အဖြစ်အပျက်ထွေထွေထူးထူးမရှိခဲ့ဘူးလို့အလင်းကပြောပါရယ်ဒါပေမဲ့လက်ရှိသူ့ကိုတရားစွဲဆိုမှုနဲ့ပတ်သက်လို့နယ်သာလန်ရဲတပ်ဖွဲ့ဘက်ကအသေးစိတ်မပြောသလိုစီမာရှေ့နေရှိမရှိရှင်းရှင်းလင်းလင်းမသိရသေးပါဘူး စီဦးဆောင်တဲ့အုပ်စုဟာ2015ဇန်နဝါရီလကစပြီးနှုတ်ရစေဝါရောင်းဝယ်မှုအနည်းဆုံးအမှုပေါင်း73ခုနဲ့တိုက်ရိုက်သို့မဟုတ်တွယ်ဝိုက်ပြီးဆက်နွယ်မှုရှိနေကြောင်းစာရွက်စာတမ်းအထောက်အထားတွေကပြသခဲ့ပါတယ်။တရုတ်နိုင်ငံမှာဇန်နဝါရီလ10ရက်နေ့ကရွှေရင်းတူဖော်တဲ့နေရာမှာမိုင်းပေါက်ကွဲမှုကြောင့်ပိတ်မိနေတဲ့အလုသမား7ယောက်ကိုကယ်ဆယ်ရေးအဖွဲ့ကနေတနူးအနေနဲ့ကမြေပေါ်ကိုဆွဲထုတ်ကယ်ဆယ်နိုင်ခဲ့ပါတယ်။နိုင်ငံအရှေ့ပိုင်းရှင်ဒေါမ်ပြည်နယ်ခေဆီယာမြို့ကတပ်တုတွင်တဲ့ပိတ်မိနေသူတွေတဲ့ပထမဆုံးမိုင်းလုံသားကိုမနေ့ကနက်နက်ပိုင်းမှာစတင်ကယ်ယူနိုင်ခဲ့ကြောင်းဒေသခံမီဒီယာတွေကဖော်ပြခဲ့ကြပါတယ်။သူကတော့ဆေးဝါးကုသဖို့ဆေးရုံကိုအမြန်ဆုံးပို့ဆောင်ခဲ့ရတယ်လို့ဆိုပါတယ်။တပ်တုတွင်တခြားနေရာတွေမှာပိတ်မိနေတဲ့မိုင်းလုံသား10ဦးကိုတော့နိုင်ပေါင်းများစွာအကြာမှာအုပ်စုမြေပေါ်ကိုဆွဲထုတ်ကယ်တင်နိုင်ခဲ့ပါတယ်။မိုင်းလုံသားစုစုပေါင်း22ဦးဟာမြေအောက်မီတာ600လောက်မှာပိတ်မိနေခဲ့ကြတာပါ။မိုင်းပေါက်ကွဲမှုဖြစ်ပြီးတဲ့နောက်24နာရီအကြာမှာဆက်လက်ပြီးဒူးဖော်ဆောက်လုပ်ရေးလုပ်ငန်းတွေလုပ်ကိုင်နေခဲ့တဲ့အတွက်တာဝန်ရှိသူမန်နေဂျာအများအပြားကိုတရုတ်အာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်ရှင်။တနင်္လာနေ့နနက်ခင်းသတင်းအစီအစဉ်ကိုဒေါက်ခင်မျိုးသက်နဲ့အတူကျမအင်ဂျင်နိုင်ကတင်ဆက်ခဲ့တာပါ။အခုတော့သတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါရှင်
။သောရရှင်များရှင်ကျမတင်ကြည့်ထိုက်ပါ။ချင်းပြည်နယ်ပလောဝမြို့နယ်တွင်စစ်ဘေးကနေတင်းရှောင်ကြတဲ့ခရီးရန်အတိုင်းဝိုင်းတစ်ခုရန်ကုန်စင်ကြေးဘုံမှာလာပြီးခိုလုံကြပါတယ်။လျှက်စင်မီနဲ့ရေမရှိအလို့အကိုင်းမရှိနောက်အလူရှင်တွေအကူအညီကိုမှီခိုနေရပေမဲ့လည်းစစ်ဘေးကင်းပြီးလုံခြုံတဲ့ရန်ကုန်မှာအမြဲတမ်းအခြေချနိုင်ရေးမျှော်လင့်နေကြပါတယ
်မဟုတ်လဲဟုတ်လဲကျမအင်းဖြစ်နေလို့ဆက်ရပျော်ရွှင်မှုရှိပါတယ်ဟိုမှာကြံတော့ဆက်ရဆက်လက်ပျော်ရွှင်မှုရှိပါဖို့ဆရာ
ချင်းပြည်နယ်ပလောဝကနေစစ်ဘေးရှောင်လာတဲ့ဒေါ်လစိန်မှာပလောဝမှာစစ်ဘေးကြောင့်နေရပြီးရန်ကုန်မှာကလုံခြုံလို့အမြဲနေခွင့်ရဖို့မျှော်လင့်နေသူပါမူလကခိတာဆစ်ဆောင်ဖို့ဖြစ်ပေမဲ့လည်းဌာနေပြန်ရေးကပို့ပြီးမရေမရာဖြစ်နေတယ်လို့ဆစ်ဆောင်သူဖြစ်တဲ့ဥကံလွတ်ကလည်းပြောပါတယ
်ဒီလောက်အထိတိုက်ပွဲဒီလောက်အထိဖြစ်မယ်လို့တော့မမျှော်လင့်ဘူးပေါ့ဆိုတော့ကျွန်တော်ရန်ကုန်မှာတလားနလားနေပြီးတော့မနေ့နေ့ဟိုစီမင်းလို့ရှိနေပြန်လာခဲ့မယ်လို့ပေါ့နော်ဒါမှခွဲချင်သေးစီးရလေငင်းငင်းချင်ချင်မရှိသေးတဲ့အနေထားတွေရှိနေတော့လေကျွန်တော်တို့ကပြန်ဖို့လေတော်တော်လေးအလန့်ဝတ်တစ်ချက်ဝင်နေတာဖြစ်တယ်
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ် AA တို့ရဲ့ဒေသတွင်းတိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလောဝကနေရန်ကုန်တိုင်းမော်ပြည်မှာလာပြီးခိုလုံတဲ့စစ်ရှောင်80လောက်ကိုခရီးရန်တင်းအုပ်စီယာဦးအောင်ဖားကဦးဆောင်ခဲ့တာပါ
ကျွန်တော်တို့အဲ့မှာတိုက်ပွဲကခဏခဏဖြစ်ပါတယ်လက်နက်ချီတိုင်းတွေနေရောညရောအစိမ့်မျိုးကျွန်တော်ကြားရပါတယ်တစ်ချိန်လုံးကျွန်တော်ကြားလာနေရပါတယ်ဒါကြောင့်မခံမရနိုင်ဘူးကျွန်တော်တို့အဲ့မှာနေထိုင်လို့လုံးဝမပြောင်းနိုင်တဲ့အတွက်ကြောင့်ကျွန်တော်ဖြစ်ပြရချင်းဖြစ်ပါတယ်
မော်ဘီကမြေနေရာလေးတစ်ခုမှာအလူရှင်တွေအကူအညီနဲ့ဝါကြံခင်ထရန်ကအိမ်တွေစောက်နေပြီးသူတို့ရွာကိုဘေးတလာလို့နာမည်ပေးထားပါတယ်။ဥကံလွတ်ကဘေးတလာရွာသူကြီးပါ
။ဘေးတလာရွာဆိုတော့ကျွန်တော်တို့တမချန်းစာအရာပေါ့နော်။ဒါဖျားသခင်ကောင်းကြီးပေးတဲ့နေရာဒုက္ခရောက်ပေမဲ့လည်းဖျားသခင်ကကူမတဲ့နေရာဖျားသခင်မဆားတဲ့နေရာဆိုရရလို့ကျွန်တော်ဘေးတလာလို့ကျွန်တော်တို့နာမည်လေးပေးထားတာဖြစ်ပါတယ်။
ပလောဝဆစ်ဆောင်တွေခိုလုံနေတဲ့မော်ဘီကနေရာမှာရေနဲ့လျှက်ဆင်ပြီးမရသေးပါဘူးအတံမွေးဝမ်းကြောင့်အပါအဝင်ရေရှည်ရက်တည်ရဲ့အတွက်အခက်အခဲရှိတယ်လို့တင်းအုပ်စရာဦးအောင်ဖားကရှင်းပြပါတယ
်လုံးအလုံးကိုင်းတဲ့ပညာရေးစီးပွားရေးဆိုတော့ကကျွန်တော်တို့အတွက်စင်ခုံမှုရှိပါတယ်ဒါကြလို့ဆိုလို့ရှိရင်အခုအလုံးကလည်းဒီကျွန်တော်တို့အိမ်ဆောက်ပြီးတာနဲ့အဲ့ဒီကော်ဖီကလာပြီးတာနဲ့ဘလိုမျိုးအလုံးလုံးရမလဲဒီညဘလိုမျိုးကျွန်တော်ရောင်းကန်ရမလဲဆိုတာကိုကျွန်တော်တို့စဉ်းစားလို့မရဘူ
းရခိုင်လက်နက်ကင်တပ် AA နဲ့မြန်မာတပ်မတော်ကြားတိုက်ခိုက်မှုတွေကြောင့်ချင်းပြည်နယ်ပလောဝမှာဆစ်ဆောင်နေရသူထောင်ချီရှိပါတယ်ကုလသမဂ္ဂစာနယ်ရိတ်ခါအဖွဲ့ WFP ကရိတ်ခါထောက်ပံ့ပေးနေရပြီးဒီရိတ်ခါထောက်ပံ့တဲ့ရင်တန်းလဲပြီးခဲ့တဲ့နှစ်အတွင်းတိုက်ခိုက်ခံခဲ့ရပြီမဲ့ဘယ်သူလက်ချက်ဆိုတာမသိရပါဘူးစီဘီတင်ပလဝါကနေရန်ကုန်မှာလာပြီးခုလုံချသူတွေကတော့ရေရှည်ရက်တည်ရေးအတွက်အခက်အခဲတွေရှိပေမဲ့လေကလေးတွေရှိရေးအတွက်တော့ရန်ကုန်မှာနေတာပိုကောင်းမယ်လို့ယုံကြည်နေကြပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာကာကွယ်ဆေးအမြောက်အများထုတ်တဲ့အိန္ဒိယနိုင်ငံဟာမြန်မာအပါအဝင်ဝင်ငွေနည်းတဲ့အိန္ဒိယနိုင်ငံတွေကိုကိုဗစ်ကာကွယ်ဆေးထောက်ပံ့ဝင်ငှားရင်းကာကွယ်ဆေးပေးတန်တမာနည်းကိုအသုံးပြုလာပါတယ်ဒါဟာကမ္ဘာလယ်မှာနာမည်ကောင်းရဖို့နဲ့ပြည်ရဲ့ဩဇာလွှမ်းမိုးမှုအောက်ကနေတောင်အာရှနိုင်ငံတွေကိုပြန်ဆွဲထုတ်ဖို့အိန္ဒိယကမျှော်လင့်နေကြောင်း Anjana Pasricha New Delhi ကပေးပို့တဲ့သတင်းကိုတင်ပြခြင်းပါတယ်။အဖို့တန်ဇီဝပစ္စည်းတွေတင်လာတဲ့ဒီလေယာဉ်ကြီးကတော့ကာကွယ်ဆေးထိုးနိုင်ရေးအစီအစဉ်အတွက်ကိုဗစ်ကာကွယ်ဆေးစောင့်နေကြတဲ့နိုင်ငံတွေစီအိန္ဒိယကတွားရောက်ပေးဝေမှာဖြစ်ပါတယ်။အိန္ဒိယဟာသူ့နိုင်ငံတည်းကိုဗစ်ကာကွယ်ဆေးထိုးတဲ့အစီအစဉ်စလာပြီးဂျပန်အတွင်းမှာပဲမြန်မာ၊ဘင်္ဂလားဒေ့ရှ်၊နီပေါ်၊ဘူတန်၊မော်လ်ဒိုက်စတဲ့နိုင်ငံတွေစီတန်းနဲ့ချီတဲ့ AstraZeneca ကိုဗစ်ကာကွယ်ဆေးတွေလိုက်လံဝင်ခန့်နေတာပါ။ပုံမျိုးစားနိုင်ငံတွေကလိုချင်နေတဲ့ဈေးနှုန်းချိုသာပြီးတာမန်ရီကဲတက်တာမှာအလွယ်တကူတူလောင်ထားနိုင်တဲ့ဗီတိန် AstraZeneca ကာကွယ်ဆေးကိုအိန္ဒိယမှာအမြောင်များထုတ်လုပ်နေပါတယ်။အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကလည်းအိန္ဒိယရဲ့စေစနာကိုချီးကျူးတုံ့ပြန်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဇာဟစ်ပြောတာက
A friend in need is a friend indeed.
လိုအပ်နေတဲ့အချိန်မှာကူညီတဲ့သူဟာတကယ်မိတ်ဆွေကောင်းပါပဲ
။အိန္ဒိယနိုင်ငံတွေကိုဦးစားပေးအစီအစဉ်နဲ့ကာကွယ်ဆေးဖြန့်ဝေပေးသွားမယ်လို့ဝန်ကြီးချုပ်မူဒီကပြောပါတယ်တရုတ်နိုင်ငံကတော့သူ့နိုင်ငံတို့ကိုဗစ်ကာကွယ်ဆေးတွေတူတကီအပါအဝင်နိုင်ငံအတော်များများကိုဖြန့်ဝေပေးနေခြင်းမှာတောင်အာရှနိုင်ငံတွေကတော့ဒီတင်လို့ AstraZeneca ဆေးကိုလိုချင်နေကြတာပါစရီလန်ချောလီယာဟာဂျင်တဲနိုင်ငံကလိလာရေးတက္ကသိုလ်ကမဟာဌာနမှူးဖြစ်ပါတယ
် India will want to make a point here in this area.Unlike in some others where
ညာသောအဖြစ်တရုတ်ကစီးရေးစီးပွားရေးမှာအိန္ဒိယထက်တာလွန်ပေမဲ့ခုလိုကာကွယ်ဆေးကိစ္စမှာတော့အိန္ဒိယကသူ့အရေးချင်းကိုထုတ်ပြခြင်းပုံရပါတယ်အထူးသဖြင့်ဆေးဝါးထုတ်လုပ်တဲ့ကဏ္ဍဈေးသက်သာတဲ့ဆေးကုသမှုမှာအိန္ဒိယကတရုတ်ထက်အများကြီးသာပါတယ်ဒါကြောင့်ဒီကာကွယ်ဆေးကိစ္စမှာတော့အိန္ဒိယကိုအားကိုးကြပါဆိုတဲ့သတင်းစကားမျိုးခပ်ပါပါလေးပေးလိုက်တာပဲလို့ကျွန်တော်ထင်ပါတယ
်စီးပွားပြည့်ရောင်းတဲ့ကိုဗစ်ကာကွယ်ဆေးတွေကိုအိန္ဒိယကစပို့နေပြီးဘရာဇီးနဲ့မော်ရိုကိုနိုင်ငံတွေကိုပထမအထုပ်ရောက်သွားပါပြီ။လာမယ့်လတွေအတွင်းအာဖရိကနဲ့တောင်အမေရိကနိုင်ငံတွေစီထပ်ပို့ဖို့ရှိနေပါတယ်။ AstraZeneca ဆေးကိုအိန္ဒိယမှာသုံးဖို့အတည်ပြုလိုက်ပြီးနောက်အလားတူဆေးကိုအိန္ဒိယကုမ္ပဏီတွေကထုတ်နေတဲ့အတွက်ကိုဗစ်ကာကွယ်ဆေးထောက်ပံ့ရေးမှာအိန္ဒိယကဥဆောင်လုပ်သွားမယ်လို့ဝန်ကြီးချုပ်မိုဒီကပြောပါတယ်
။ आज भारत एक नहीं
လူသက်တွေကိုကာကွယ်ဖို့အခုဆိုရင်အိန္ဒိယမှာကိုဗစ်ကာကွယ်ဆေးနှမျိုးတော်ထုတ်နေပါပြီ။အိန္ဒိယဟာကမ္ဘာမှာဆေးဝါးအများဆုံးထုတ်တဲ့နိုင်ငံဖြစ်တဲ့အတွက်လွန်ခဲ့တဲ့ကာလတွေတုန်းကလည်းလိုအပ်တဲ့နိုင်ငံတွေကိုဖြန့်ဝေပေးခဲ့တယ်လို့အခုလည်းဆက်လုပ်သွားမှာပါ
။ကာကွယ်ဆေးလိုချင်သူတွေများနေတဲ့အတွက်အိန္ဒိယကုမ္ပဏီတွေကလည်းပိုတိုးထုတ်နေတာပါ။ဒါကကမ္ဘာကပ်ရောဂါအဆုံးသတ်ရေးမှာအရေးပါတဲ့နိုင်ငံအဖြစ်နာမည်ကောင်းရလာစေဖို့အိန္ဒိယကရည်ရွယ်ပုံရတယ်လို့စရီလန်ချောလီယာကသုံးသပ်ပါတယ်။
It's a lot of this has to do with image. So the vaccine diplomacy.
ကာကွယ်ဆေးပေးတဲ့တန်တမန်ဆက်ဆံရေးကမြင်သာတဲ့ရုပ်ဝတ္ထုအကျိုးမြတ်ရတယ်ဆိုတာတဲ့အိန္ဒိယရဲ့ဂုဏ်သိက္ခာအတွက်ရောအနုနည်းနဲ့ဩဇာလွှမ်းမိုးဖို့အတွက်ပါဖြစ်ပါတယ်
။ကာကွယ်ဆေးရရှိမှုမှာမမျှတဘူးဆိုတဲ့ဝေဖန်သံတွေတိုးလာနေချိန်မှာပဲချမ်းသာတဲ့နိုင်ငံတွေကကာကွယ်ဆေးစထိုးနေကြပေမဲ့ပုံပြိုးစားတိုင်းပြည်တွေမှာတော့ကာကွယ်ဆေးအလုံလောက်ရရှိဖို့ကြိုးပမ်းနေစေဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာနိုင်ငံရေးအရကွယ်ပြားမှုတွေနဲ့ရောကမ္ဘာကပ်ရောဂါတန်းနဲ့ပါအလူလဲရင်ဆိုင်နေရချိန်မှာပဲသမ္မတဂျိုးဘိုင်ဒန်နိုင်ငံအကောင်ဆုံးဖြစ်လာပါတယ်။အသက်88နှစ်အရွယ်ရှိပြီဖြစ်တဲ့သမ္မတဘိုင်ဒန်ဟာအမေရိကန်ပြည်ထောင်စုကြီးကိုလာမယ့်၄နှစ်တာဦးဆောင်တော့မှာပါ။ကယ်ရိုလင်းပရီဆူတီသတင်းပေးပို့ထားတာကိုကျွန်မနောက်လောက်ဆက်ပြီးတင်ပြမှာပါ။နိုဝင်ဘာ3ရက်နေ့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရသူကိုကြေညာဖို့၄ရက်တောင်ကြာမြင့်ခဲ့ပါတယ်။ယူကောက်ခံသမ္မတသူအနေနဲ့ဂျိုးဘိုင်ဒန်ကအခုလိုကြေညာခဲ့ပါတယ
်အမေရိကန်ပြည်သူပြည်သားတွေကကျွန်တော်တို့ကိုရွေးချယ်လိုက်ပါပြီကျွန်တော်တို့ပြတ်ပြတ်သားသားအောင်ပွဲရလိုက်ပါပြီ
သမ္မတဒေါ်နယ်ထရမ့်ကရွေးကောက်ပွဲရလအပေါ်ဆက်ပြီးတော့မိခွန်းထုတ်နေကြတာကြောင့်သူ့ကိုထောက်ခံသူလူအုပ်ကြီးလွှတ်တော်အဆောက်အုံကိုအကြမ်းဖက်ဝင်ရောက်စီးနင်းတဲ့အခြေအထိဆက်ရောက်ခဲ့တာပါမျောလင်မထားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့ကာလအတွင်းမှာပဲအကြမ်းဖက်မှုပေါက်ပေါက်ခဲ့တဲ့လွှတ်တော်လက်ကရစ်တွေပေါ်မှာသမ္မတအဖြစ်ဂျိုးဘိုင်ဒန်ကြံသစ္စာကျင်းဆိုခဲ့ပါတယ
် Restore the soul and secure the future of America
စကလုံးနေနဲ့ပေါ်ပြလို့တော့မရနိုင်တော့အောင်အမေရိကန်နိုင်ငံမှာလိုအပ်နေတဲ့စိတ်နှလုံးအေးချမ်းမှုနဲ့လုံခြုံစေချရမှုတွေပြန်တည်ဆောက်ဖို့လိုပါတယ်ဒီမိုကရေစီစနစ်မှာမှရဖို့တိတ်မလွယ်တဲ့အရာတစ်ခုလိုအပ်နေပါတယ်အဲ့ဒါကတော့စီလုံးညီညွတ်မှုဖြစ်ပါတယ်
သမ္မတဘိုင်ဒန်ကိုထောက်ခံသူတယောက်ကအခုလိုပြောပါတယ
် He's got a huge mess to clean up.
သမ္မတဘိုင်ဒန်အနေနဲ့ရှုပ်ထွေးလာတဲ့အခြေအနေကြီးကိုဖြေရှင်းရပါလိမ့်မယ်။သူပေးထားတဲ့ grease ကအလုံးကိုအကောင့်ထဲဖော်နိုင်ပါမလားဆိုတော့တိတ်တော်မသေးကြပါဘူး
။ကျန်းသစ္စာချင်းစုခဲ့တဲ့နေ့မှာပဲသမ္မတဟောင်းထရမ့်အစိုးရလက်ထက်ကမူဝါဒတွေကိုပြောင်းလဲပြင်မဲ့သမ္မတအမိန့်အတော်များကို Mr. ဘိုင်ဒန်လက်မှတ်ရေးထိုးခဲ့ပါတယ်။ဥရုယာသီပြောင်းလဲမှုဆိုင်ရာပါရီသဘောတူညီမှုစာချုပ်ထဲကိုလည်းပြန်ဝင်ခဲ့ပါတယ်။အမေရိကန်နိုင်ငံနဲ့ရွှေ့ပြောင်းလာတဲ့အထောက်အထားမဲ့လူပေါင်း 70,000 ကိုနိုင်ငံသားဖြစ်လာစေမဲ့ လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒကိုလည်းလွှတ်တော်စီတင်ပြခဲ့တာပါ။သမရတာဝန်ယူပြီးရေပောင်းတရာအတွင်းကိုဗစ် -19 ကာကွယ်ဆေးအလုံးကြီးတန်းတရာအထိထိုးဝင်မယ်လို့လည်းကတိပြုထားပါတယ်။အဲ့ဒီကာလအတွင်းအမေရိကန်ပြည်သူအလုံးနှာခေါင်းစည်းတွေတက်ကြဖို့လဲသမရဘိုင်ဒန်ကတိုက်တွန်းထားပါတယ်။သမရဘရိုက်အိုဘားမားအဆိုရလက်ထက်မှာလဲသူသမရအဖြစ်ရှင်းနှစ်ကြာတာဝန်ယူခဲ့သလိုလွှတ်တော်အမတ်အဖြစ်နဲ့ပါတီနဲ့ရပူးပေါင်းဆောင်ရွက်အောင်စွမ်းဆောင်နိုင်တဲ့သူအရေးချင်းကြောင့်လဲလူသိများပါတယ
်။ I know how to make government work.
အထက်လွှတ်တော်အမတ်တန်6ကြိမ်တာဝန်ထမ်းဆောင်ခဲ့တဲ့အချိန်မှာမစ္စတာဘရန်ရဲ့အရေးချင်းတွေခိုင်မာလာသလိုအဆက်အသွယ်ကောင်းတွေလည်းရခဲ့ပါတယ်။ဒါပေမဲ့လည်း1982ခုနှစ်မှာပထမဆုံးရွေးကောက်ပွဲအနိုင်ရပြီးသလားအကြာကားမတော်တဆမှုမှာမစ္စတာဘရန်ရဲ့ဇနီးနဲ့သမီးကလေးကွယ်လွန်ခဲ့ရပြီးတော့တားနှစ်ယောက်ဖြစ်တဲ့ဘိုးနဲ့ဟန်နာတို့လည်းအပြင်းအထန်တရားရခဲ့ကြပါတယ်။အဲ့ဒီအချိန်မှာတော့မီတဆိုးဖြစ်နေတဲ့တားကလေးတွေရှိရာဒယ်လဝဲကိုဝါရှင်တန်ကနေမိနစ်90ကြာ Amtrak ရထားစီးရင်မစ္စတာဘတ်တန်ညတိုင်းအိမ်ပြန်ခဲ့ပါတယ်။ဒယ်လဝဲကိုအဲ့ဒီလိုလေးလေးနက်နက်ခင်တွဲနေတဲ့မစ္စတာဘတ်တန်ရဲ့စိတ်ခံစားချက်ကိုသမရအဖြစ်အိမ်ပြူတော်ကိုပြောင်းလာမဲ့အချိန်နှုတ်ဆက်စကားပြောစမှာတွေ့မြင်ခဲ့ရပါတယ
်။ကျွန်တော်တို့တို့ဒါစိတ်လှူရှားစရာကောင်းတဲ့အချိန်ပါပဲ။ကျွန်တော်အလုပ်လုပ်လာတဲ့ကာလတစ်လျှောက်လုံးကောင်းတဲ့အချိန်တွေရောဆိုးတဲ့အချိန်တွေကိုပါကျွန်တော်နဲ့အတူဒီကလူတွေအတူကြော်ဖြတ်ခဲ့တာဖြစ်ပါတယ
်2015ခုနှစ်မှာတော့တားဖြစ်သူဘိုးတယောက်အုံနောက်ကင်ဆာရောဂါနဲ့ကွယ်လွန်ခဲ့ပါတယ်မစ္စတာဘတ်တန်ကိုရိုင်းကလည်းအုံနောက်ထဲကသွေးလွတ်ကြောနေရာကွက်ပြီးတော့ကြီးနေတာကိုနှစ်ချိန်ခွဲစိတ်ကုသမှုခံယူထားရတာပါသမရဘတ်တန်ကိုမစ်ရှိခ်နဲ့ချစ်အမေသာခင်ကြိုက်တဲ့ဝီလ်မင်တန်မြို့သားကလေးဆိုပြီးတော့မြို့ခံတွေကခေါ်ကြပါတယ်တခါတလေမှာတော့1969ခုနှစ်ထောက်အမိုးဖွင့်ကားကလေးမောင်းလာတဲ့မစ္စတာဘတ်တန်ကိုတွေ့ရတဲ့လို့လဲမြို့ခံတဦးကပြောပါတယ်
။ He's got a vintage Corvette and you'll see him driving it around
every day. ဒီမှာ vintage Corvette ကားလေးတစ်စင်းရှိပါတယ်။ဒီကားလေးဟိုနာဒီနာမောင်းသွားတာကိုမကြာခဏတွေ့ရတာပါတယ်။သူကကောင်းမောင်းရတာကိုကြိုက်တယ်ဗျ
။အသက်88နှစ်အရွယ်မှာတော့အမေရိကန်ရဲ့အသက်အကြီးဆုံးသမ္မတအဖြစ်မစ္စတာဘတ်တန်အရွေးချယ်ခံခဲ့ရပါပြီ။ခက်ခဲလာပါတယ်ဆိုတဲ့နိုင်ငံရေးစိန်ခေါ်ချက်တွေကိုရင်ဆိုင်ဖို့အသင့်ဖြစ်နေတဲ့သမရဂျိုးဘတ်တန်ကစိတ်ဝမ်းကွဲပြားနေတဲ့နိုင်ငံကိုစီလုံးညီညွတ်မှုရှိလာအောင်စတင်ဆောင်ရွက်နေပြီဖြစ်ပါတယ်။ကျမနှင်္ဂလာပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ပကူတိုင်းဒေသကြီးနဲ့ကရင်ပြည်နယ်ဖားပွန်ဒေသဘက်မှာတိုင်းသာလက်နက်ကန်ဖွဲ့တစ်ခုဖြစ်တဲ့ကရင်မျိုးရာစီယုံ KNU လက်အောက်ခံတပ်တွေနဲ့မြန်မာစစ်သားကြားဒီနေ့ဆိုင်ကဆက်လို့စစ်ပွဲလာနေတာပါ။ဒီလိုပြည်ကတကမ်းမှုတွေကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်ဘယ်လိုသက်ရောက်မှုတွေရှိလာနိုင်မလဲဆိုတာသုံးနာသူတွေရဲ့အမြင်ကိုဒီတစ်ပတ်အပတ်စဉ်ကဏ္ဍအတွက်တင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်မှာမြန်မာစစ်တပ်နဲ့ NCA ပြည်ရကရင်မျိုးရာစီယုံ KNU လက်အောက်ခံတပ်မ9ဒေသဘာပေါ်ခရိုင်နဲ့တပ်မဟဆုံးပဲခူးတိုင်းညောင်လေးပင်ခရိုင်ဘက်လက်နက်ကန်ပြည်ပကစတင်ဖြစ်ပေါ်လာတဲ့အကြောင်းရင်းကိုတော့ပဲခူးတိုင်းအရဖက်ပြည်ကတကမ်းမှုစောက်ကြည့်ရေးဖွဲ့ဝင်ဦးတူဘလက်ကအခုလိုပြောပါရယ်။
ပြောရရင်တော့အရင်ကတို့ဒီတမကုန်းပဲဆိုလမ်းဖောက်တယ်လမ်းဖောက်တဲ့အခါမှာခုပြည့်ရလမ်းဆိုပြီးတော့တို့ဖောက်လိုက်တဲ့အချိန်မှာလမ်းအကျဉ်းကြီးဖြစ်သွားတယ်ဒီ30ကျော်တယ်တမတော်ကလည်းအခုယူဆကလမ်းကဖောက်ရင်ဒီတိုင်းဖောက်မှဖြစ်မယ်တို့ကလည်းမျိုးရဒီလောက်ပဲတုံးတယ်ရိတ်ကပို့ပါပို့ပြီးအသွားလာကြတော့လည်းဒီကခံတယ်ပဲတုံးကြည့်ရလေဒီ PNG ဘက်ကကြတော့လမ်းကိုချဲ့တယ်ဆိုကြရတော့တို့အခုခုများဖြစ်မလားအရင်ကစစ်စီရေတော့ဆိုရင်လည်းဟာလမ်းမရှိတဲ့လာတယ်။ဟိုလမ်းစဝါးဆိုရင်ပြက်လာမလာပေါ့လေ။ခုပြည့်ရလမ်းဆိုပြီးတော့ဖောက်လိုက်တဲ့အချိန်မှာအကျဉ်းကြီးဖြစ်သွားတယ်။သူတို့ကလည်းစိုးရင်ဥစီရှိလာတယ်။ဒီလောက်ကျတဲ့လမ်းဆိုရင်ဒီသူတို့ကသာအမြင်ပေါ့လေ။ရန်ကြီးကတက်တယ်ပြက်လာနိုင်မလားဆိုပြီးသူတို့စိုးရင်ပေါ့လေ။ဒီကကျွန်တော်ပြောရရင်တော့ယုံကြည်မှုတယောက်နဲ့တယောက်မရှိလို့ဒီလိုတွေးခေါ်ကြတာပေါ့လေ။
ဟုတ်ကဲ့ဒီလမ်းဖောက်လို့မှုကိစ္စမှာတစ်ဖက်နဲ့တစ်ဖက်ဆွေးနွေးတိုင်ပင်လာမျိုးတော့မရှိဘူးလားခင်ဗျာ
တက္ကသိုလ်ကတော့ပြောတယ်ဒီနေမှုကြီးနဲ့လမ်းဖောက်တယ်စာတော့ရေးတယ်လေစာရေးတာကသ တော်ပွင့်လေးရတီရောက်ပြီးဒီလမ်းဖောက်မယ်တက်မလို့ရှိတဲ့ရိတ်ကအတွေ့ရောဒီလားဖို့ပြန်ဆိုတော့လမ်းဖောက်မယ်ဆိုပြီးတော့အတိပင်းကြီးနိုင်အပါဒီပေါ့အဲ့စာသားသုံးတယ်တို့ကတက်တာစာထဲမှာကြီးလေကြီးနိုင်ပြီးပြီးအတိလည်းပြီးပြီးပေါ့ဒါပဲပြောချင်တာဒါကိုပြင်းနေချင်းဆိုင်ခိုက်တိုက်ဆွေးနွေးရမယ်နေမြေသေးဝင်လာတော့လေအဲ့တော့မဆွေးနွေးတဲ့ဒီနေ့ပဲတော့တွားမယ်ဆိုတော့တွားကြရှိတာတွားပြီလေတက်ကအေးအဲ့ဒါလေးပါပဲအစမကြည့်တာလေ
စည်ရဲသိမှမှုတို့ကြောင့်ငိမ့်ချန်ကြီးဆွေးနွေးပွဲတို့ကိုပါထိခိုက်လာမှာစိုးရင်ရတယ်လို့လဲဘကူတိုင်းအရာဖက်ပြေခတ်ဆက်ကမှုစောက်ကြီးရေဖွဲ့ဝင်ဦးသူဘလက်ကသုံးသပ်ပါတယ
်ဒီတိုင်းပေါ့လေဒီလိုကိုတိုက်မှုတွေရှိလာရင်ကြာကြာရင်ပို့ပြီးတော့ကိုယ်ပါကျွန်တော်စိုးရင်လည်းနောက်ပြီးတော့လဲဟိုဒေသခံဒီပဲထိခိုက်နေတာပြည်သူတွေပဲထိခိုက်နေတာများတဲ့အတွက်ကျွန်တော်တို့ကတော့တွေ့ဆုံးစီးခင်းတဲ့တပ်ပိုင်းလက်နက်ကိုင်ရဲ့နှစ်ဖွဲ့ဟာကရင်ယူနဲ့ဆိုးရတက်နေတာပေါ်ကလူကြီးတွေ့ပြီးတော့ဆွေးနွေးရင်တော့အကောင်းဆုံးအခြေအနေပဲအကယ်၍မတွေ့ဘူးဆိုဒီတိုင်းဖြစ်လာရင်နိုင်ငံရေးဆွေးနွေးပွဲကြတော့အထောက်အကူမပေးနိုင်တော့ဘူးဖြစ်သွားမယ်လေအခုကအောက်ခြေပေါ်လေတိုင်းစင်နေကြီးတမဟာစင်နေတော့ကတွေ့ဆုံမှုမရှိတဲ့အချိန်မှာပို့ပြီးတော့ဟိုနားလည်မှုညော့ဝိုင်းရင်အခြေအနေပို့ဆိုးလာတယ်လို့ကျွန်တော်ထင်တယ်လေ
ဟုတ်ကဲ့ဆရာတို့လည်းအရာဖက်ပြေခတ်တက်ခတ်မှုစောက်ကြည့်ရေးအဖွဲ့ဝင်တွေဆိုတော့ကဒီစီပတိပကချုပ်ငိမ့်မှုအတွက်လည်းဘက်အောက်ခြေခေါင်းဆောင်တွေနဲ့တွေ့ဆုံညှိနှိုင်းတာမျိုးကရှိလားခင်ဗ
ျဒီလိုလေညှိနှိုင်းဆွေးနွေးဆိုတာအောက်ခြေသူတို့ပြောတာကတော့အောက်ခြေဆင်းတဲ့ဆိုကြတိုင်းမှုဆင်းတဲ့တမဟာမှုတို့နဲ့ညှိနှိုင်းတဲ့အစားပေါ့ဟိုကျွန်တော်တို့တမတော်ရဲ့ညီချင်းညှိနှိုင်းကော်မတီဆိုတော့ရှိတယ်လေအဲအဲ့ဒီအဖွဲ့နဲ့သူတို့ကင်းယူကဟိုကသူတို့စီအီဇီယာရှိကြီးတွေနဲ့ကြီးတာသူတို့ညှိပြီးတော့မှထွက်လာတဲ့သူတို့ရဲ့ဟိုအမိတ်တွေကိုအောက်ခြေကလိုက်နာပါပေါ့မဟုတ်ရင်ဘယ်လိုခေါ်လဲအောက်ခြေပါညှိနှိုင်းလိုက်ဖြစ်လိုက်ပြည်လိုက်လိုက်မပြည်လိုက်လိုက်ဖြစ်တတ်တယ်လေဆိုလိုချင်တာအထက်ကလူကြီးတွေထွက်လာတဲ့အမိတ်တွေကတော့အောက်ခြေကတော့အကုန်လိုက်နာကြမှာပဲအဲ့လို
ကရင်ပြည်နယ်ဖားပုံသေရဘက်မှာတော့တပ်မတော်ကလည်းလမ်းဖောက်လုပ်နေမှုနဲ့ပတ်သက်ပြီး KNU လက်အောက်ခံတပ်မငါတပ်ဖွဲ့တွေနဲ့စစ်ရေးသိမ်းမှနေတာအတန်းကြာနေပြီဖြစ်ပါတယ်ဒီနှစ်စံပိုင်းမဲဝိုင်သေရဘက်မှာစစ်ရေးပြန်လည်သိမ်းမှနေတာပါဒီလိုနှစ်ဖက်စစ်ရေးသိမ်းမှနေမှုနဲ့ပတ်သက်ပြီးအစိုးရကနေဖွဲ့စည်းထားတဲ့ကရင်ပြည်နယ်ပြည်ခန့်တက္ကမှုပူးတွဲစောက်ကြီးရေးကော်မတီဝင်လူဖြစ်တဲ့နော်မေလာထူးကအခုလိုမြင်ရှိပါတယ်
ဟုတ်ကဲ့ပါဒီချိန်တော့တော့မှတော်တော်လေးတော့ဖြစ်သွားတော့ပေါ့နော်ဒီမြဲဝင်တဲ့မှာအခုတော့နည်းနည်းလေးတော့အေးချမ်းသွားပါလိမ့်ရှင်ဒါနဲ့တော့ကျင်းညိုတဲ့ကကြတော့သူကမသိမှမိုးညာတယ်လို့ပဲမိုးပြောချင်တယ်လေဒါဖြစ်လို့ဆိုတော့အခုတကယ်လို့မှအစိုးရတွေကဆိုသူတို့ကမှသူစမ်းသပ်ရိတ်ချတယ်သူတို့ပို့မှာတော့သူတို့တားမြစ်ချက်တွေရှိတာပေါ့နော်နောက်တော့လည်းတောင်းပေါ်လေးတပ်ပြီးပြီးပြီးသူတွေကြတော့အခုကလည်းစိုးရိမ်စိတ်တွေတော်များများရှိတယ်ပေါ့တကယ်လို့နှစ်ဖက်စလုံးတင်းပါမယ်ဆိုတော့ဒီလိုပဲမြင့်နာကြအမြင့်နာရမယ်ဒ
ါဟုတ်ကဲ့သာနဲ့ဖာပေါ်မြို့နယ်ဘက်မှာတမတော်သစကန်းတွေကိုပြန်ရုပ်သိမ်းဖို့KNU လောက်ခံ KNL ကရင်မျိုးရလူမျိုးရေးသမတော်ပါဝင်ပေါ့နော်ဒီရက်ခန့်တွေကနေတောင်းဆိုမှုတွေရှိနေပါတယ်ဒီပေါ်မှာ GMCF ဖွဲ့ဝင်တယောက်နေလဲဟောဘယ်လိုမြင်ပါလဲခင်ဗျာ
ဂျာမိုးမြင်ကြတော့ဘယ်လိုပြောမလဲဆိုတော့ဒီစခန်းတွေကိုသူတို့ရဲ့တိုင်းခံနေဆိုတော့မဖြစ်နိုင်ဘူးလေဘာဖြစ်လဲဆိုတော့ဒီ whole NCA လက်မှတ်မထိုးရင်မှဒီအစိုးရတွေကသူတို့ကမှစခန်းတွေချက်ထားတာတော့နှိပ်ပေါင်းများစွာသူတို့မြင်ထားပြီလေအခုကပြန်ပြီးတော့ရှုဆောင်ခိုင်းနေဆိုတော့မရနိုင်ဘူးလို့အမိုးထင်တယ်ပေါ့နော
်နောက်တစ်ခုက KNU စမာ9နဲ့တပ်မာ3ဘက်မှာပဲမြန်မာစစ်တပ်နဲ့စစ်ရေးသိမ်းမှနေပြီးတော့တခြားတပ်မာ6 9 4တို့ဘက်မှာသိမ်းမှမှုတွေကမကြားရဘူးပေါ့နော်ဆိုတော့တပ်မာ9နဲ့တပ်မာ3ဘက်မှာပဲထူးခြားဖြစ်စဉ်တွေရှိနေသလား GNCF ဖွဲ့ဝင်တယောက်အနေနဲ့ဘလို့သုံးသပ်ချက်ပေးရှင်ပါလဲခင်ဗျာ
ဒီပြောနေဆိုတော့ဒီ KNU ဘက်ကဆိုရင်တချို့ကလည်းသူတို့ငြိမ်းချမ်းရေးကိုလိုလားတယ်တချို့ကတော့မလိုလားဘူးဒါလိုလုပ်မှန်းလေလူချင်းတူရင်လည်းအသက်ချီချင်းကလည်းကွာနေတယ်ဆိုတော့ဘယ်လိုမှလုပ်မတတ်ဘူးကွာ
ကရင်မျိုးသားစည်းရုံး KNU ဟာမြန်မာအစိုးရနဲ့ပြည်ရလက်မှတ်ရေးသူသားတာငါးနှစ်ကျော်ပြီဖြစ်ပေမဲ့လည်းနိုင်ငံတည်သားတချို့မှာစည်ရေးပဋိပက္ခဖြစ်ပွားနေစေဖြစ်ပါတယ်ကရင်မျိုးသားဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးမန်းအောင်ပြည်စိုးကတော့ NCA သဘောတူညီချက်တိုင်းပြည်ပြည်ပြည်ပြည်လှုပ်ဆောင်ဖို့လိုအပ်ကြောင်းတောက်ဆထားတာပါ
ကျွန်တော်နှစ်ဖက် nationwide ceasefire လက်မှတ်ထိုးထားပြီးသားဖြစ်ပါတယ်။နော်အဲလက်မှတ်ထိုးထားတာဟာ KNU နဲ့အစိုးရဒီလည်းမကဘူး။ KNU ပါတယ်အစိုးရပါတယ်နောက်တမတော်ပါတယ်။ဆိုတော့အခုတိုက်နေခိုက်နေကြတာကတမတော်နဲ့ KNU ပဲစူကြပါစို့ပေါ့။ဆိုတော့သူတို့ NCA ကိုသူတို့ထိုးထားပြည့်သားနဲ့ဘာလို့တိုက်နေကြတယ်လဲ။ NCA ကိုအကောင့်ထဲပုံမှုပိုင်းဆိုင်ရာမှာနဲ့အားနေတယ်။ဆိုတာက ဘယ်လိုင်းကိုတတ်ရမကျော်ရဘယ်လိုင်းကိုခင်ယူတတ်ရမကျော်ရဆိုတော့တိကျတဲ့သမချက်မရှိဘူးเนาะနောက်ချက်ကသမချက်အဖြစ်ရှိုံတော့သူနားမထောင်တာလည်းဖြစ်ဖြစ်ပြီမဟုတ်ဘူးနော်အကြောင်းပြချက်တွေကဘုနာကရိတ်ကဖို့မယ်ဘာထောက်မယ်ညာထောက်မယ်ဟိုဟိုဘက်ကလူတွေကလည်းအနေနဲ့ဘာလာတာကိုဟိုဒီမခနိုင်ဘူးပြင်မယ်ဆက်ရှိနေအဲ့လိုကနေပြီးတော့ဒါပြင်းပြလာတဲ့ပုံမှာပြည်သူမျက်နှာကိုထောက်ထားသွားခြင်းဒီဟာကိုထိန်းသိမ်းသိမ်းသိမ်းနဲ့လုံကြဖို့ NCA စာချုပ်ကောင်တဲ့ဖော်မှုပိုင်းဆိုင်ရာအိစကူလည်း PDP ပြင်းနဲ့တိတိကျကျလေးလုံစီခြင်းလို့ဆောင်းဆူထားတာပဲ
NCA သဘောတူညီချက်အတိုင်းနှစ်ဖက်ဖွဲ့တွေတိတိကျကျလိုက်နာဖို့လိုအပ်တယ်လို့ဥမန်အောင်ပြည်စိုးကဆက်ပြောပါတယ
်ဘူးဘူးမင်းအောင်လည်းကကျွန်တော်တို့ငင်းညာရဲ့အတွက်တွားရလားဒီ NCA ကိုတိုင်းသားလက်ကန်ဖွဲ့ကြည့်တဲ့အားလုံးကလက်မထိုးဖို့ဖြစ်ပါတယ်ဒါပေမဲ့လက်မထိုးလိုက်ပြီးတော့ထိုးတဲ့တိုင်းလိုက်လို့ကရည်ကြည့်တယ်ထိုးတဲ့တိုင်းလက်မလုပ်ဘဲနဲ့လုံချင်လုံလို့ဒီရဲ့အတိုင်းမဟုတ်ဘဲနဲ့ကိုယ်မြင်တဲ့ကိုယ်ပဲစော်ပြန်ကြသလိုရှိရင်တော့ထိုးတဲ့အလကားပဲတို့တိကျပြင်ပြရည်ရတဲ့ဘဝတူရင်းချက်ပေါ်မှာ NCA ရဲ့လမ်းကြောင်းအကောင့်တွေဖုံးပိုင်းဆိုင်ရာကတိကျရရတိကျဖို့လူတယ်အကောင့်တွေဖို့တဲ့နေရာမှာတိကျတိကျမှုမရှိသည့်အတွက်ဒီ framework ကိုစည်းစည်းချာချာလေးပြန်လို့ညှိနှိုင်းဆောင်ရွက်ဖို့လူတော့ပေါ့ဗျာအဲ့တော့အဲ့ဒါမလုပ်သေးသေးသူ့ဘာသူအတိတ်ပဲတစ်မျိုးပေါ်ဖို့ဟာကိုအတိတ်ပဲတစ်မျိုးပေါ်နဲ့အဲ့ဒါစစ်စစ်ညှိနှိုင်းလို့မရဘူးဖြစ်ဒါကိုနားလည်မှုရှိဆိုရင်လုံချာရှိတာကိုခပ်သွက်သွက်လေးလုံးမှာပဲညီငိုင်းကိုဟိုရနိုင်မယ်လို့ကျွန်တော်တို့ကတော့သုံးသပ်မိပါတယ
်ဟုတ်ကဲ့ကျွန်တော်တို့နိုင်ငံမှာဆိုးရနဲ့တိုင်းသားလက်နက်ကန်ဖွဲ့တွေရမှာပေါ့နော်စီရီပြိပခဖြစ်ပွားနေတာနှစ်ပေါင်း90ကျော်လာပြီဆိုတော့က80ပေါ့နော်တပြည်လို့အတိုင်းနာဆောင်တဲ့ငိမ့်ချမ်းရေးရရှိဖို့ကဘာတွေလှုပ်ဆောင်တင့်တယ်လို့မြင်ပါလဲခင်ဗျာ
နှစ်ပေါင်း90တောင်နည်းနည်းလေးကျော်လာပါပြီဒီတွင်းစီဖြစ်နေတာနော်ငိမ့်ချမ်းရေးတစ်ခါမရသေးဘူးတိုင်းသားတွေကလူကျင်တဲ့ငင်းငယ်အစ်မန်ကပါလဲသလိုရှိရင်စစ်မှန်သောဖွဲ့တဲ့ပြည်တော်စုတိရောက်နိုင်ရေးဒီမိုးစီဖွဲ့တဲ့ပြည်တော်စုဆိုတာကတန်းတူရေးမျက်တရေးဘုံပြတ်တန်းဝင်ရှိရေးပေါ့အဲ့လိုမရှိလို့ဒီငင်းငယ်ရဲ့ကမရနိုင်ဘူးဖြစ်နေတယ်နောက်တစ်ခါဖြည်းဖြည်းဖြစ်တဲ့အနေအထားမျိုးမရောက်သေးတဲ့ကျန်တဲ့တိုင်းသားလက်နက်ဖွဲ့ကြည့်ရများရှိတဲ့ခချင်းတို့ဦးကန်းတို့ဆက်ရှိနေပေါ့လေအခုသလိုရှိရင်ရခိုင်ဘက်ကနည်းလေးပြောင်းနေတော့အဲ့ဒါကိုအမှားအမိရဒီလိုဆင်းရဲလုံးတဲ့ငင်းငင်းဆင်းရဲစပွဲပေါ်ကိုဒီအေအေတို့ကခေါ်လာတဲ့နဲ့ဟိုအကြည့်နဲ့ဆင်းရဲတဲ့လို့ကျွန်တော်ထင်တယ်ပေါ့လေလက်နဲ့နဲ့တိုက်ရခိုက်ကြတာကိုလည်းငြင်းအောင်ထိရမယ်ပြီးရင်တိုင်းသားရဲ့လူကျင်တဲ့ဟာကိုအတိတ်မဖော်နိုင်ဖို့အတွက်ဒီအေဆင်းရဲရမှာပေါ့အခုကသလိုရှိရင်တိုင်းသားရဲ့လူကျင်တာအကောင့်တဲ့ပေါ်လာတာနဲတယ်လေကျွန်တော်မြင်တာတော့အဲ့လိုပဲအဲ့တော့နားလည်မှုရှိစွာနဲ့လုံးဆိုင်ဆောင်ရွက်ချက်မှုလိုအပ်တဲ့အကြောင်းတော့ဒါချုပ်အပြင်ပြောပြလိုပါတယ်
မြန်မာဆိုရနဲ့တိုင်းသာလက်နက်ကန်ဖွဲ့ဆဲဖွဲ့တို့ NCA ပြည်ရလက်မှတ်ရေးသူချားရမှာကရင်မျိုးရန်စီယုံ KNU နဲ့တမတော်တို့ကြားစီရင်တဲ့မှမှုတွေရှိနေတယ်လို့တောင်ပိုင်းရှမ်းပြည်တမတော် RCSF နဲ့တမတော်ကြားရန်ပန်ရန်ကာတိုက်ပွဲဖြစ်ပွားနေပါတယ်။ဒါပေမဲ့မြောက်ပိုင်းဒေသလက်နက်ကန်ဖွဲ့တွေဖြစ်တဲ့ UWSA ဝပြည်သွေးစည်းညို့ရေးဖွဲ့မိုင်းလာဖွဲ့ကချင်လွတ်လပ်ရေးဖွဲ့ KIU မြောက်ပိုင်းရှမ်းပြည်တမတော် SSPB SSA ကိုကံဖွဲ့ MNDAA တမ်းပလောင်သက်ဖွဲ့ CNL ရခိုင်လက်နက်ကန်ဖွဲ့ AA တွေနဲ့တော့အပြည့်ရလက်မှတ်မရေးထိုးနိုင်သေးပါဘူးကျွန်တော်နိုင်ကိုအိမ်ကနေပတ်စင်ကဏ္ဍအတွက်စူးစီးတင်ဆက်ထားပါရခင်ဗျာ
မင်္ဂလာပါရှင်ဥစီသူအောင်ကြီးရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီတကယ်ပဲနိုင်ငံရေးအချက်တဲပေါ်ပေါက်နေပြီလားဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင်
ဇန်နဝါရီ20ရက်နေ့ကတမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသဘောထားထုတ်ပြန်ချက်တစ်ခုကိုကြေညာပါတယ်။အဲဒီထုတ်ပြန်ချက်ထဲမှာကျင်းပပြီးသွားတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြဿနာတွေရှိခဲ့တဲ့အတွက်တမတော်သားမဲဆန္ဒရှင်တွေအနေနဲ့ရွေးကောက်ပွဲကန့်ကွက်လှတင်ဖို့ဆာရွက်စာရန်အထောက်အထားတွေကူးယူဝင်ပြုဖို့တောင်းဆိုရမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဥပဒေနဲ့မညီဘူးဆိုပြီးထုတ်ပြန်ခဲ့တဲ့အကြောင်းတမတော်အနေနဲ့မြို့နယ်ပေါင်း300ကျော်ကမဲဆင်းတွေကိုစီစစ်ခဲ့ရမှာထပ်နေတဲ့မဲစင်း3သန်းနီးပါးမဲမသမာမှုဖြစ်စေနိုင်တဲ့အခြားမဲစင်း4သန်း6သိန်းကျော်စုစုပေါင်း9သန်း6သိန်းကျော်တွေ့ရှိခဲ့တဲ့အကြောင်းဒီပြဿနာတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖြေရှင်းမပေးတဲ့အတွက်တမတော်သားကိုယ်စားလှယ်တွေပါဝင်ပြီးပြည်ထောင်စုလွှတ်တော်အထူးအစည်းအဝေးကျင်းပပေးဖို့တောင်းဆိုရမှာလဲပြည်ထောင်စုလွှတ်တော်ဘက်ကညှင်းဆန်ခဲ့ကြောင်းတမတော်အနေနဲ့ခုလိုတောင်းဆိုတာဟာအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေကိုထိခိုက်နစ်နာစေလို့ရင်းမဟုတ်ပဲရွေးကောက်ပွဲရက်လက်ကိုသံတရားကင်းစွာနဲ့အတိမတ်ပြုလို့ရင်းဖြစ်ကြောင်းတမတော်အနေနဲ့ပါတီလုပ်ငန်းတွေမှာပါဝင်ပတ်သက်ခြင်းလည်းမရှိတဲ့ကြောင်း
။ဒါကြောင့်လက်ရှိနိုင်ငံရေးအချက်တဲကိုကျော်လွှားနိုင်စေဖို့အတွက်ပြည်တော်စုလွှတ်တော်ကဖြစ်စေ၊နိုင်ငံတော်အစိုးရကဖြစ်စေ၊ပြည်တော်စုရွေးကောက်ပွဲကော်မရှင်ကဖြစ်စေ၊နီးလန်းရှာဖြည့်ရှင်းပေးဖို့သဘောထားထုတ်ပြန်အပ်ပါသည်ဆိုပြီးဖော်ပြထားပါတယ်။တမတော်ရဲ့ထုတ်ပြန်ချက်ထဲမှာထူးခြားတာတစ်ခုကလက်ရှိအခြေအနေကိုနိုင်ငံရေးအချက်တဲဆိုပြီးသုံးနှုံးသွားတဲ့ကိစ္စပါ။မြန်မာနိုင်ငံမှာတကယ်ပဲနိုင်ငံရေးအချက်တဲတစ်ခုဖြစ်ပေါ်နေပြီလား။တမတော်ကများအာဏာသိမ်းလိမ့်မလားဆိုပြီးပြည်သူတွေကြားပြောဆိုဆွေးနွေးမှုတွေတွေ့မြင်လာရပါတယ်
။တမတော်ကဝေးဦးစီးချုပ်ရုံကနေတက်မတော်အနေနဲ့ပါတီနိုင်ငံရေးလုပ်ငန်းတွေမှာပါဝင်ပတ်သက်မှုမရှိပါဘူးလို့ပြောဆိုနေပေမဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အနေနဲ့ရွေးကောက်ပွဲအကြိုကာလကပြည်ခိုင်ဖြိုးနဲ့သူ့ရဲ့မိဖက်ပါတီတချို့နဲ့တွေ့ဆုံမှုတွေလုပ်ခဲ့ပူပါတယ်။အဲ့ဒီအချိန်ပါတီခေါင်းဆောင်တွေကနေလာမယ့်ရွေးကောက်ပွဲဟာတရားမျှတမှုရှိမှာမဟုတ်တဲ့အကြောင်းဒါကြောင့်1958ခုနှစ်တုန်းကလို့တက်မတော်ကအာဏာလွှဲယူပြီးရွေးကောက်ပွဲကိုဦးစီးကျင်းပပေးဖို့ဆိုတဲ့အထိတင်ပြခဲ့ကြပါတယ်။ဒါဒီမကနောက်ပိုင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာတက်စခန်းတွေကိုလှည့်လည်ရင်းဘလိုပါတီကပုံကူမျိုးကိုမဲပေးတဲ့ဆိုပြီးပြောဆိုမှုတွေရှိခဲ့ပါတယ်။သူ့မိန့်ခွန်းတွေမှာဘဲပါတီကိုမဲပေးပါဆိုပြီးတိတိကျကျနာမည်ထုတ်ပြောတာမရှိပေမဲ့ပြည်ခိုင်ပြိုးပါတီကိုမဲပေးဖို့တွယ်ဝိုက်ပြီးပြောဆိုတဲ့သဘောဖြစ်ခဲ့ပြီးနောက်ပိုင်းသတင်းမီဒီယာကောင်စီကတဆင့်တီထောင်စုရွေးကောက်ပွဲကော်မရှင်ကနေကန့်ကွက်ခဲ့တဲ့အတွက်ဗိုလ်ချုပ်မှူးကြီးရဲ့အဲ့ဒီမိန့်ခွန်းဖော်ပြချက်တွေကိုမြောက်ဝတီသတင်းစာမှာဖော်ပြခြင်းမပြုတော့ပါဘူး
။ရွေးကောက်ပွဲမှာသမရရွေးအစိုးရဖွဲ့မဲ့ပြည်ထောင်စုအဆင့်လွှတ်တော်နှစ်ခုအတွက် NLD က83ရာခိုင်နှုန်းပြည်ခိုင်ဖြိုးက900ရာခိုင်နှုန်းပဲအနိုင်ရခဲ့ပါတယ်။ပြောရရင်လွှတ်တော်ထဲမှာတက်ကိုစရယ်နဲ့ပြည်ခိုင်ဖြိုးအမတ်တွေပေါင်းတဲ့အရေးအတွက်နဲ့သမရတယောက်တင်နိုင်တော့မှာမဟုတ်သလိုနိုင်ငံရေးအခက်အခဲတချို့ခန့်မှန်းနေကြသလိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ရွေးကောက်ပွဲကနေတဆင့်သမရရာထူးရယူရေးဆိုတာလည်းဖြစ်မလာနိုင်တော့ပါဘူး။အဲ့ဒီနောက်ပိုင်းကစတမရခေါင်းဆောင်တွေအနေနဲ့ရွေးကောက်ပွဲကိစ္စအတိအလင်းဝင်ပါတော့တာပါပဲတမရခေါင်းဆောင်တွေဘက်ကလက်ရှိဥတီယာကတော့ရွေးကောက်ပွဲရလဒ်ကိုသံတရာကင်းစွာနဲ့အတိမတ်ပြုခြင်းနဲ့ဒါကြောင့်တမရသားတွေမဲပေးခဲ့တဲ့မြို့နယ်200ကျော်ကမဲစင်းတွေကိုစီစစ်တယ်ထတ်နေတာနေနဲ့မဲမသမာမှုဖြစ်စေနိုင်တဲ့မဲစင်း9တန်းကျော်တွေ့ထားတယ်ဒီကိစ္စဖြေရှင်းပေးဆိုပြီးဖြစ်ပါတယ်ပြည်ခံမျိုးပါတီဘက်ကတော့ဒီမဲစင်းပြဿနာတွေကိုဖြေရှင်းပေးမပြီးမချင်းယူကောက်ပွဲရလအကောင့်ထဲပေါ်တာမလုပ်ပါနဲ့အောင်တနည်းကျင်းပတော့မဲ့တတရချင်းပြည်တော်စုလွှတ်တော်အဆင့်လွှတ်တော်အစည်းအဝေးတွေကိုဆိုင်းငံ့ပေးထားပါလို့ဆိုပါတယ
်ဒီကြားတဲ့လာမယ့် January 29ရက်နေ့တရားလွှတ်တော်ချုပ်မှာသမရဦးဝင်းမြင့်အပါအဝင်၄ဦးနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအပါအဝင်15ဦးကိုစာချုပ်တော်အမိန့်ထုတ်ဆင့်ပေးဖို့တင်ပြထားတဲ့အမှုသုံးမှုကိုလက်ခံဖို့တင်မတင်ကြားနာမဲ့ပွဲလဲရှိနေပါတယ်။နိုင်ငံတော်သမရအပါအဝင်၄ဦးကိုစာချုပ်တော်အမိန့်ထုတ်ဆင့်ပေးဖို့မန္တလေးကဥဇော်ဝိတ်ဆိုသူကရှောက်ထားတာဖြစ်ပြီးရွေးကောက်ပွဲကော်မရှင်ကိုတော့ပြည်ခိုင်ဖြိုးပါတီနဲ့အမျိုးသားနိုင်ငံရေးဒီမိုကရက်ပါတီခေါင်းဆောင်အရင်သမရယုံဝင်ကြီးဟောင်းဦးစိုးမောင်တို့ကရှောက်ထားတာဖြစ်ပါတယ်။တပြိုင်တည်းလိုလိုအခုရက်ပိုင်းတွင်နေ့စဉ်ရက်ဆက်ဆိုသလိုပြည်ခိုင်ဖြိုးပါတီအပါအဝင်အုပ်စုတချို့ကနေဖွဲ့စည်းပုံခြေခံဥပဒေကိုကာဝယ်မယ်။တက်မတော်ကိုထောက်ခံပွဲဆိုတာမျိုးခက်စိတ်စိတ်ကျင်းပလာကြတာကိုလည်းတွေ့ကြရပါတယ်။ဒီအခြေအနေကိုတက်မတော်ဘက်ကနိုင်ငံရေးအကျက်တဲလို့သုံးနှုံးပေမဲ့တကယ်တကယ်အသေးချာဆန်းစစ်ကြည့်ရင်တက်မတော်ခေါင်းဆောင်တွေပြည်ခိုင်ဖြိုးနဲ့သူ့အင်အားစုတွေရဲ့ဖန်တီးမှုတသက်လောက်ပဲဖြစ်ပြီးတိုင်းပြည်မှာအခြားဘာအကျက်အတဲမှစိုက်နေတာမျိုးကိုမှတွေ့မြင်ကြရမှာမဟုတ်ပါဘူးလက်ရှိအခြေအနေမှာ2008ဖွဲ့စည်းပုံခြေခံဥပဒေအရလွှတ်တော်တာဝန်ရှိသူတွေဟာဖေဖော်ဝါရီလ1ရက်နေ့မှာတတိယအကြိမ်လွှတ်တော်ခေါ်ယူထားပြီးအစိုးရအဖွဲ့အစ်ဖွဲ့တာမျိုးလုပ်ကြပါလိမ့်မယ်တက်မတော်နဲ့ပြည်ခိုင်ဖြိုးဘက်ကတော့ရွေးကောက်ပွဲရလဒ်ကိုအကောင့်ထဲပေါ်တဲ့တတိယအကြိမ်လွှတ်တော်အစည်းအဝေးကျင်းပတာအစိုးရသစ်ဖွဲ့ပြီးအာဏာလွှဲပြောင်းမှုကိုတားဆီးလိုပုံရပါတယ်။ဒီအတွက်လာမယ့် January 29ရက်တရားလွှတ်တော်ချုပ်မှာစာချုပ်လွှမ်းအမှုသုံးမှုကိုလက်ခံမခံအခြေအနေကိုစောင့်ကြည့်ကြရပါလိမ့်မယ်။တကယ်လို့များစာကျွန်တော်အမှုသုံးမှုစလုံးကိုတရားရုံးချုပ်ကလက်မခံဘူးဆိုရင်တော့တက်မတော်ဘက်ကကန့်ကွက်မှုတွေရှိနေတဲ့အတိုင်းလွှတ်တော်အကြီးအကဲတွေဟာတတိယအကြိမ်လွှတ်တော်ကိုအချိန်စရာအတိုင်းဆက်ပြီးကျင်းပသွားမယ့်အခြေအနေရှိနေပြီးအစိုးရဖွဲ့သစ်လွှဲပြောင်းတာကိုလည်းအေးအေးချမ်းချမ်းဆောင်ရွက်သွားနိုင်ပါလိမ့်မယ်
။ဒါပေမဲ့ကံမကောင်းအကြောင်းမလှစွာပဲစာကျွန်တော်အမှုတစ်ခုခုကိုသာတရားရုံးချုပ်ကကြားနာဖို့လက်ခံလိုက်ရင်အဲ့ဒီအချက်ကိုအကြောင်းပြပြီးရွေးကောက်ပွဲရလဒ်တွေကိုအကောင့်ထဲမဖော်သေးဖို့တတိယအကြိမ်လွှတ်တော်ခေါ်ယူထားတာကိုဆိုင်းငံ့ပေးဖို့တမတော်ဘက်ကပြင်းပြင်းထန်ထန်တောင်းဆိုလာနိုင်ပါတယ်။အဲ့လိုတောင်းဆိုတာမျိုးကိုလက်ရှိလွှတ်တော်အကြီးအကဲတွေကလက်ခံကြမှာမဟုတ်ပါဘူးတတိယချင်းလွှတ်တော်ခေါ်ရေးဆက်လုပ်ကြမှာသိကြပါတယ် ဒီခါတပ်မတော်ဘက်ကဥပဒေဘောင်တွင်းကနေဆက်လုဆရာမရှိတော့ပါဘူးဥပဒေဘောင်တွင်းဆက်လုဆရာမရှိတော့တဲ့အတွက်တတရချင်းလွှတ်တော်ခေါ်ယူလို့မရအောင်တားဆီးဖို့အင်အားအသုံးပြုမလားဒါမှမဟုတ်ပြဿနာကိုဥပဒေဘောင်ထဲကနေပဲဆက်ဖြေရှင်းနိုင်အောင်လာမယ့်တတရချင်းလွှတ်တော်ကြမှဒီကိစ္စတွေဆက်ဆွေးနွေးသွားတာမျိုးတရားလွှတ်တော်ချုပ်ရဲ့နောက်ပိုင်းအဆုံးဖြတ်ချက်တွေကိုအချိန်ယူစောင့်ဆိုင်းသွားတာမျိုးဘယ်လန်းကိုရွေးချယ်မလဲဆိုတာကိုတော့တပ်မတော်ခေါင်းဆောင်တွေကိုယ်တိုင်ဆုံးဖြတ်ကြရမှာဖြစ်ကြောင်းပ
ါနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့အမှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒီလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်အခုအရင်ဆုံးတော်ရရှင်တွေ Messenger ကနေပြီးတော့စာရေးမေးလာတာလေးတွေကိုဖြေကြားပေးချင်ပါရဲ့နော်စံသိန်းဆိုတဲ့တော်ရရှင်ကတော့အင်္ဂလိပ်လိုတူတူလေးရေးပြီးတော့အခုညတောင်းလာတာပါ I can't get VOA Burmese news help တဲ့ VOA သတင်းတွေကြည့်လို့မရလို့ကုညီပါလို့ရေးလာပါတယ်ဟုတ်ကဲ့ VOA မြန်မာပိုင်း Facebook စာမျက်နှာမှာဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ်ဒီတော့ရှင်ကျမတို့စီကို Messenger ကနေပြီးတော့ဆက်သွယ်လာတာမလို့အဲ့ဒီ Messenger သွားလို့ရတယ်ကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာသတင်းတွေနေ့စဉ်ကြည့်ရှုလို့ရပါတယ်နော်နောက်တော့ရှင် Now Angel ဆိုတဲ့တော့ရှင်ကကျမတို့စီကို Messenger ကနေပြီးတော့စာရေးလာတယ်လို့နောက်ပိုင်းမှာတော့ကျမအီးမေးကနေပို့လာတာလည်းတွေ့ရပါတယ် Messenger ကစာကိုတော့ကျမအေး Messenger မှာပဲပြန်ပေးလိုက်ပါရင်เนาะဒီတော့ရှင်ကဒေါ်လာလတန်းရဲ့ American 3 EDM အစီအစဉ်အားလုံးကို PDF ဖိုင်နဲ့လိုချင်ပါတယ်ဟုတ်ကဲ့ကျမတို့ viewer ကအစီအစဉ်တွေကို website နဲ့ Facebook စာမျက်နှာတို့မှာဖော်ပြတဲ့အခါမှာကျမတို့ viewer website ကနေတဆင့်တင်ရတာမလို့ PDF နဲ့ချိတ်ပေးတာမျိုးမဟုတ်ပါဘူးရှင်အဲ့တော့ PDF ဖိုင်တော့မရှိပါဘူးဒါပေမဲ့ဒေါ်လာလတန်းရဲ့အင်္ဂလိပ်စာအစီအစဉ်ကိုနားထောင်ခြင်းနဲ့နောက်ပြီးတော့စာသားတွေကိုပြန်ယူခြင်းနဲ့ဆိုတော့ကျမတို့ VOA မြန်မာပိုင်း web စာမျက်နှာမှာတွားယူနိုင်ပါတယ်။ခုနပထမတော်ရရှင်ကိုပြောသွားသလိုပဲ www.bemis.voanews.com ဆိုရက်ကျမတို့ရဲ့ VOA အဓိကပင်မစာမျက်နှာမှာတွားပြီးတော့ယူနိုင်ပါတယ်ရှင်။ဒီတော်ရရှင်ကိုကျမ Messenger ကစာပြန်ပေးတဲ့နေရာမှာလဲအဲ့ link လေးကိုထည့်ချိတ်ပေးလိုက်ပါတယ်။အဲ့မှာအင်္ဂလိပ်စာအစီအစဉ်ကိုစာသားရောအတန်ရောနဲ့ပါတင်ပေးထားတာပါ။ကျမတို့အစီအစဉ်ဒီကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။နောက်ထပ်ကြော်ဟင်းဆိုတဲ့သူရရှင်မေးလာတာကတော့မင်္ဂလာပါတဲ့ VOE ကိုမနဲ့ဘဲချိန်မှလွှင့်ပါလေ။ညဆိုရင်ရောဘဲချိန်မှလွှင့်ပါလေ VOE တဲ့။ဟုတ်ကဲ့။တိုင်းရိုင်းနားထောင်ခြင်းနဲ့ဆိုရင်တော့မနဲ့ဆိုရင်မနဲ့6နာရီကနေ9နာရီအစီအစဉ်ဖြစ်ပါတယ်။ညဘက်မှာတော့ည9နာရီက10နာရီအစီအစဉ်တွေကတိုင်းရိုင်းထုတ်လွှင့်ပေးတာဖြစ်ပါတယ်။ဂျားထဲမှာအချိန်ချင်းပြန်လွှင့်တာတွေလည်းရှိပါတယ်ရှင်။အဲ့ဒီကိုလိုင်းတိုမီတာရေဒီယိုကနေပြီးတော့ဖမ်းယူနားဆင်နိုင်တယ်လို့မျိုးကျမတို့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်နားဆင်လို့ရပါတယ်။ Facebook ဆိုလို့ Facebook တခုတည်းမဟုတ်ပါဘူး။ Internet စာမျက်နှာမှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော်။အဲ့ဒီ Internet နဲ့ Facebook စာမျက်နှာမှာဆိုရင်တော့ဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်နောက်ပိုင်းညီမလည်းပြန်ပြီးတော့နားဆင်လို့ရအောင်ကျမတို့တင်ထားပေးပါတယ်။ဒါကြောင့်မလို့အချိန်မရွေးသွားပြန်ပြီးတော့နားဆင်လို့ရပါတယ်။ကျမတို့ VOE မြန်မာပိုင်းကရုပ်မြင်သံကြားအစီအစဉ်တွေလည်းနေ့စဉ်ထုတ်လွှင့်ပေးနေတာမလို့ဂျိုရုဆလောင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်တယ်လို့အဲ့ဒီစာမျက်နှာတွေမှာလည်းအဲ့ဒီ Facebook တို့ဒီ Internet စာမျက်နှာတို့မှာလည်းတွားပြီးတော့ပြန်ပြီးတော့ကြည့်ရှုနိုင်ပါတယ်။ဒါရိုက်လည်းကြည့်ရှုနိုင်ပါတယ်ရှင်။မြန်မာနိုင်ငံမှာ COVID ကပ်ပြီးမြန်မာနိုင်ငံဆိုလို့မြန်မာနိုင်ငံတစ်ခုတည်းမဟုတ်ပါဘူးနော်။ကမ္ဘာနိုင်ငံအားလုံး American ပြည်သူစုမှအဆိုးဆုံးဖြစ်ပါရင် Coronavirus ကပ်ပြီးကျနေတာတစ်နှစ်နီးပါးတောင်ရှိလာတော့မယ့်အချိန်မှာဒီလိုမျိုးကိုရိုနာကပ်ဘေးဒဏ်တင်ပြီးလူအားလုံးဒီအခုနေကောင်းနေကြတဲ့သူတွေရောနောက်ပြီးတော့ယောဂါကုဆတ်ခံရတဲ့သူတွေရောအားလုံးစိုးရိမ်တကြီးရှိနေကြတဲ့အခြေအနေတော့လည်းဖြစ်ပါတယ်။ဒီမှာသောရရှင်တယောက်ဒီလိုမျိုးစိုးရိမ်နေရတဲ့အနေအထားကိုဖော်ပြလာတဲ့သောရရှင်တယောက်ရဲ့စာကိုပြောပြပေးချင်ပါတယ်။ခင်မြင့်ဆွေဆိုတဲ့သောရရှင်ရေးလာတာပါ
။ရန်ကုန်လူထုကပန်းချံထွက်လေးငင်းခံကြတာအစိုးရစီက mask အလကားမရတာအလုံးမရှိရင်စားစရာမရှိတာနဲ့အကြောင်းအမျိုးမျိုးပြောင်းနေကြပါတယ်။အစိုးရစီကံချက်ချတာရိုးရိုးလေးပါမလိုအပ်ရင်အပြင်မထွက်ပါနဲ့6ပေကွာမှနေပါမတ်စတပါလက်ဆေးပါဒီဟာလေးကိုလေးလေးဆဆနှစ်ပတ်သုံးပတ်လောက်လိုက်နိုင်ရင်အောင်မြင်သွားမှာပါဖြီသူတွေကဘာသာကိုအသိမရှိနိုင်တာအလွန်ပဲဝမ်းနည်းစရာကောင်းပါတယ်အစိုးရကိုကန့်လန့်တိုက်အပျော်ကြိုက်တာလုပ်နေရင်ကိုနဲ့ကိုပြည်သူပြည်သားတွေဒုက္ခရောက်သေးကြရမယ်တိုင်းပြည်ဘလောက်နဲ့နာဆုံးရှုံးမလဲဆိုတာသိကြပါစေပဲဆုတောင်းပါတယ် မန္တလေးလိုစီကံလုံးနိုင်ရင်ကောင်းပါတယ်မလိုက်နိုင်ရင်တိတိကျကျအရေးယူပါပတ်စံမပေးနိုင်ရင်တန်ရှင်းရေးလောက်ခိုင်းတဲ့ဒန်းစနစ်မျိုးအရန်ကောင်းပါတယ်ဥပဒေပေါ်မှာဘယ်သူမှမရှိစေဖို့ပဲတတိထားရပါမယ
်လူတွေပို့ပြော့စီကံလိုက်နာနိုင်ကြရင်တော့ဒီယောဂါကိုမြင်မြင်နဲ့အမြင့်ပြုတ်ကာကွယ်နိုင်မှာပါတဲ့ဟုတ်ကဲ့အခုတော့ကျွန်တော်တို့ဒီကမ္ဘာပေါ်မှာဒီကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့အတွက်ကာကွယ်ဆေးလည်းထွက်နေပါပြီเนาะဒါပေမဲ့လူများစီတော့ကြဲကြဲပြင်းပြင်းမရောက်နိုင်သေးဘူးဖြစ်ပါရင်ဒါကြောင့်မလို့ဒီကျွမ်းကျင်တဲ့ကျန်းမာရေးပညာရှင်တွေကလည်းအကြံပေးတာကကာကွယ်ဆေးထွက်ပြီဆိုရင်လူတွေပေါ့ရော့ပြီးတော့ပြန်များထွက်တာမျိုးတွေနောက်ပြီးတော့စီကန်တင်းကျပ်မှုမျိုးတွေကိုတိတ်ပြီးတော့မလိုက်နာတာမျိုးတွေမလုပ်ကြပါနဲ့လို့လည်းသတိပေးပါတယ်ဘာလို့လဲဆိုတော့ဒီကက်ယောဂါကာကွယ်ဆေးကိုစီကိုမရောက်လာသေးခင်ဒီချိန်မှာယောဂါကူးစက်မှုတွေအများကြီးဒိုးပွားလာနိုင်တယ်ဆိုပြီးတော့သူတို့စိုးရင်ဒီနေတရီပေးနေတာဖြစ်ပါလေရှင်ကျော်ကျော်ဆိုရတော့ရှင်ကတော့ညဘက်9နာရီဖလွင့်လာလားတဲ့ကိုကျော်ကျော်ကြီးညဘက်9နာရီအစီအစဉ်လွှင့်ပါတယ်မိုဘိုင်းဖုန်းမှာ application နဲ့နားထောင်ကျင်လာလားမေးကျင်ပါတယ်နော် application နဲ့ဆိုရင်တော့ကျမတို့ကအေးတနေ့စာအစီအစဉ်ကိုညာ9နာရီအစီအစဉ်လို့တော့ရေးမထားပဲနဲ့အဲ့9နာရီအစီအစဉ်မှာပါတဲ့အစီအစဉ်အသေးစိတ်ကိုရေးပြီးတော့တင်ထားပေးပါတယ်။ဒါကြောင့်မလို့ဖြစ်နိုင်တာကတခြားအစီအစဉ်တွေနဲ့ရောပြီးတော့တခြားဟိုမတွေ့လိုက်ဘူးလားအဲ့ဒါမျိုးဖြစ်နိုင်ပါတယ်နော်။ဒါပေမဲ့လည်းဒီ application ကဒီနားထောင်လို့ရတဲ့ audio အစီအစဉ်တွေမှာဘေးနားမှာမိနစ်60ဆိုတဲ့ဟာလေးကိုရွေးမယ်ဆိုရင်တော့ဒါကတနေ့စာည9နာရီအစီအစဉ်ဖြစ်ပါတယ်။ဒါကြောင့်မလို့အဲ့ဒါလေးကိုနည်းနည်းလေးသတိထားပြီးတော့ကြည့်ကြည့်ဖို့ပြောချင်ပါတယ်ရှင်။ဒါမှမဟုတ်ဒီ application ကမဟုတ်ရင်လည်းအနည်းဆုံးတော့ကျမတို့ဒီ radio ကနေနားထောင်လို့ရတယ်။နောက်တစ်ခုကကျမတို့ Facebook စာမျက်နှာကနေပြီးတော့ဒီ dial ရိုက်ထုတ်လွှင့်ခြင်းမှာလည်းနားထောင်လို့ရသလိုအစီအစဉ်ဟောင်းတွေကိုလည်းပြန်ပြီးတော့နားထောင်လို့ရပါတယ်။အဲ့ဒါမှမဟုတ်ဘူးဒီကျမတို့ view မြန်မာ wife web စာမျက်နှာတက်တက်ရှိပါတယ်။အဲ့ဒီမှာဆိုရင်တော့အစီအစဉ်တွေအားလုံးမချွင်းပြန်ရှိနေပါတယ်။တခါတလေ Facebook ကနေပြီးတော့ connection မကောင်းလို့မရတာမျိုးဆိုရင်တော့မှကျမတို့ရဲ့web စာမျက်နှာမှာဒီဟာအစီအစဉ်တွေကမပြည့်မကွက်ရှိနေပါတယ်ရှင်ကြည့်ကြည့်ပါအောင်နော်အစီအစဉ်တွေကိုအားပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ဒီမှာအစီအစဉ်တွေအားပေးတယ်ဆိုလို့နောက်ထပ်သောရရှင်တယောက်ကလည်းဒီ6နာရီနဲ့9နာရီအစီအစဉ်တွေကိုမြန်မာဌာန application ကနေပြန်ပြီးတော့နားဆင်ဖို့အရင်ကလိုကျေးဇူးပြုပြီးတော့အစီအစဉ်ပေးစီလိုပါတယ်တဲ့ထွန်းထောက်ရောင်ကြီးဆိုတဲ့သောရရှင်ဖြစ်ပါတယ်ဟုတ်ကဲ့ပါရှင်ခုနပြောသွားသလိုပဲအစီအစဉ်တွေအကုန်လုံး application မှာအခုနားဆင်လို့ရပါတယ်နားထောင်ကြည့်ပါအောင်နော်အစီအစဉ်လေးဆိုလို့ကျမတို့အစီအစဉ်တစ်ခုကိုသဘောကျပါတယ်ဆိုပြီးစာတို့လေးရေးလာတယ်သောရရှင်ကတော့ဥအောင်သိန်းဆိုတဲ့သောရရှင်မှာဒီသောရရှင်ကဒီသောရရှင်ကြိုက်တဲ့အစီအစဉ်ကတော့သိပ္ပံနဲ့ဤပညာခန္ဓာဖြစ်ပါတယ်သိပ္ပံနဲ့ဤပညာခန္ဓာကိုများစွာနှစ်သက်ကြောင်းပါတဲ့ခတ်တူတူလေးရေးလာပါတယ်အတူဆုံးရေးလာတာပါဟုတ်ကဲ့ဒါပေမဲ့အထူးဝမ်းသာရပါတယ်ကျေးဇူးအများကြီးလည်းတင်ပါတယ်ရှင်အစီအစဉ်တွေကိုအမြဲတမ်းနားဆင်လာပါတယ်လို့ရေးလာတဲ့သောရရှင်ကတော့သူခက်ကြကြလေးကရေးလာတဲ့စာတစ်ခုအရင်တွေ့ရပြီးတော့မှကျမတို့ view messenger လေးကနေပြီးတော့ဒီတစ်ခေါက်အစာထက်ရေးလာတာပါသူက view ကိုအဆက်အသွယ်ရလို့ဝမ်းသာလိုက်တာတဲ့ view နားထောင်လာတာနဲ့ဘလောက်တောင်ကြာမှန်းမသိတော့ပါဘူးကိုရင်ဘဝဆရာတော်ကြီးနားတွေကဝါသနာပါခဲ့တာအခုအသက်တောင်58နှစ်ရောက်ခဲ့ပါပြီအလုံးမခံမဲ့နားဆင်ခဲ့ပါလေတဲ့အင်္ဂလိပ်စာမတက်တော့အဆက်အသွယ်ဘယ်လိုလုပ်ရမှန်းမသိဖြစ်နေခဲ့တာပါဆိုပြီးတော့ဒီသောရရှင်ကအခုလိုမျိုးမှန်မှန်ကန်ကန်မြန်မြန်ဆန်ဆန်သတင်းတွေလွှင့်ပေးတဲ့ view ရအဖွဲ့သားတွေအားလုံးမင်္ဂလာပါဆိုပြီးတော့ Facebook ကနေ Facebook Messenger အသုံးပြုတော့စာရေးလာတာပါရှင်ဒီသောရရှင်ကအခုဖြစ်ပေါ်နေတဲ့ကပေးစုနဲ့ပတ်သက်ပြီးတော့သတင်းတွေတင်ဆက်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါလောလောဆယ်တော့ကိုရိုနာကပ်ယောဂါဒီရေးပေါ်အခြေအနေကြောင့်ကျမတို့ view ရေအဖွဲ့သားတွေအားလုံးတယောက်မှယုံမှမရှိဘဲနဲ့အိမ်တွေကနေအတီးတီးအဝေးကနေအလုပ်လုပ်ကြရတာဖြစ်ပါတယ်အဝေးကနေအတန်လွှင့်ကြရတာပါဒါကြောင့်မလို့ကျမတို့မနေ့ပိုင်းတစ်ခါညပိုင်းည9နာရီကနေ10နာရီတစ်ခါသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကတော့နေ့စဉ်ရက်တိုင်းကျမတို့ထုတ်လွှင့်ပေးနေကြအချိန်နေမှာမိနစ်30သာထုတ်လွှင့်ပေးနေပါတယ်ရှင် view ကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။ view တိချစ်သောရရှင်တွေအတွက်မြစ်တာဒီလက်စာမြမသချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်။ Tomorrow view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြစ်တာဒီလက်ဆောင်ကဏ္ဍမှာဒီသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်။အခုတော့သောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်ရှင်။ဒီသချင်းလေးကသချင်းဟောင်းလေးလို့လည်းပြောလို့ရပါတယ်။အဲ့ဒီတော့ငါတော့ဘသူဖြက်ဖြက်မပြက်ဘူးဆိုတဲ့သချင်းကောင်းစဉ်နဲ့မိခလာတီးဆိုထားခဲ့တာဖြစ်ပါတယ်။ဝိုင်းစုခိုင်တင်ကတော့အချစ်နဲ့အလွမ်းဆိုပြီးတော့ပြန်ပြီးတော့တီးဆိုထားပါတယ်နော်။နားဆင်ခံစားကြပါအောင်နော်။ရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။သောရရှင်ရအောင်ရှင်လန်းချမ်းမြေ့ကြပါစေရှင
ဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဟောင်ကောင်ကျွန်းကလက်တွန်းလှဲနဲ့တောင်တက်သမားတဦးဟာအမြင့်မီတာ300ရှိတဲ့အဆောက်အဦတစ်ခုကိုကျိုးနဲ့တွေ့တက်ပြခဲ့ပါဗျ။အိန္ဒိယနိုင်ငံဂူဂျာရက်ပြည်နယ်မှာအင်္ဂလိပ်လို Dragon Fruit မြန်မာလို ငမောက်သီးလို့ခေါ်တဲ့အသီးကိုတရုတ်နိုင်ငံနဲ့ဆက်ဆက်နေတာကြောင့် Hindi လို Kamalan အင်္ဂလိပ်လို Lotus ဂျာပန်လို့နာမည်ပြောင်းလိုက်ပါဗျ။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေးတို့ကတင်ဆက်ထားပါဗျ။
ဟောင်ကောင်ခဝီးချင်းနဲ့တောင်တက်သမားတယောက်ဟာအမြင့်မီတာ300ရှိတဲ့အဆောက်အဦတစ်ခုကိုဖြိုးနဲ့တွေ့တက်ပြခဲ့ပါတယ်။လိုက်ချီဝီလို့ခေါ်တဲ့ဒီတောင်တက်သမားဟာ10နာရီလောက်ကြိုးစားပြီးအမြင့်မီတာ250အရောက်မှာတော့ဆက်ပြီးတော့တက်ဖို့အားမရှိတော့တဲ့အတွက်လက်လျှော့ခဲ့ရပါတယ်။အသက်38နှစ်ရှိပြီဖြစ်တဲ့လိုက်ဟာလူငယ်တဲ့10နှစ်ကမော်တော်ယာဉ်မတော်တဆမှုမှာအောက်ပိုင်းတည်သွားတာဖြစ်ပြီးအဲ့ဒီမတိုင်ခင်က6တောင်တက်ချန်ပီယံတယောက်ဖြစ်ပါတယ်။လက်တွန်းလဲပေါ်မှာထိုင်ပြီးပူလီစနစ်နဲ့တွေ့ချမ်းထားတဲ့ကျိုးကိုဆွဲတက်ရတာဖြစ်ပြီး
မှန်တဲ့အဆောက်အုံတွေကကြောက်တောင်တွေမှာလူထွေထားစရာအပေါက်တွေအငုပ်တွေမရှိတာကြောင့်ပို့ပြီးတော့ခက်ခဲတယ်လို့လိုင်းကပြောပါတယ်။အခုလိုမအောင်မြင်ခဲ့ပေမဲ့လို့လေခေါအောက်ပိုင်းတန်ရရခဲ့သူတွေကိုကူညီဖို့အတွက်အမေရိကန်ဒေါ်လာ6,900ကျော်ကိုတော့ရန်ပုံငွေအဖြစ်ရှာပေးနိုင်ခဲ့ပါတယ်။အခုလက်ရှိမှာတော့လိုင်းဟာတောင်တက်နီးပြားတရားအဖြစ်အသက်မွေးနေပြီးမတန်ဆွမ်းတွေကိုခွန်အားနည်းသူတွေအဖြစ်မထင်စေချင်တာကြောင့်အခုလိုတက်ပြခဲ့တာဖြစ်တယ်လို့ပြောပါရရှင်။
အိန္ဒိယနိုင်ငံဝန်ကြီးချုပ်နရန္ဒရာမိုဒီရဲ့ဝေးရစာတိဂူဂျရက်ပြည်နယ်မှာအင်္ဂလိပ်လို Dragon Fruit မြန်မာလို ငကမောက်သီးလို ခေါ်တဲ့အသီးကိုတရုတ်နိုင်ငံနဲ့ဆက်ဆက်နေတာကြောင့်ဟင်ဒီလို ကမလန်အင်္ဂလိပ်လို Lotus ဂျာပန်လို နာမည်ပြောင်းလိုက်ပါတယ်။အခုလက်ရှိမှာတရုတ်နဲ့အိန္ဒိယနိုင်ငံအကြားဟိမွန်နာနယ်စပ်ကိစ္စအငင်းပွားနေပြီးနယ်စပ်မှာနှစ်ဖက်စစ်တပ်ရင်ဆိုင်ထားတာပါ။ပြီးခဲ့တဲ့ဇွန်လတုန်းကတရုတ်စစ်တပ်နဲ့နှစ်ဖက်ရိုက်နှက်မှုအပြီးအိန္ဒိယစစ်သား20ဦးသေဆုံးခဲ့တာကြောင့်အိန္ဒိယကတရုတ်နိုင်ငံကလုပ်တဲ့ပစ္စည်းတွေတင်သွင်းမှုလျှော့ချခဲ့သလိုတရုတ်နိုင်ငံလုံးစမတ်ဖုန်း app တွေကိုလည်းပိတ်ပင်ခဲ့ပါတယ်။ဂျာပန်လိုတက်စ်ဟာဝန်ကြီးချုပ်မိုဒီ BJP ပါတီရဲ့တင်ကြေတာလည်းဖြစ်ပါတယ်။ငကမောက်သီးကိုဂျာပန်လိုနာမည်ပြောင်းတဲ့အကြောင်းပြီးခဲ့တဲ့အင်္ဂါနေ့ကဂူဂျာရက်ပြည်နယ်ဝန်ကြီးချုပ် Vijay Rupani ကသတင်းမီဒီယာတွေကိုပြောကြားခဲ့တာပါ။ငကမောက်သီးဆိုင်တဲ့လယ်သမားတွေကလည်းနာမည်ပြောင်းလိုက်တဲ့အတွက်ပူရောင်းရမယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်။တခြားပြည်နယ်တွေမှာတော့အဲ့ဒီလိုနာမည်ပြောင်းဖို့အစီအစဉ်မရှိသေးပါဘူးခင်ဗျာ
။ဒီနေ့နိုင်ငံကကားတစီးရဲ့ရှေ့မီကြီးတဲ့ပါသူ့ကောင်ရှင်လိုက်ထဲ့တယ်လာပြီးတူရကီဘက်မှမှောက်ဖို့ရောင်းဖို့ကြိုးစားတာကိုတူရကီအကောက်ခွန်ဌာနကဖန်ဆီးလိုက်ပါတယ်။နိုင်ငံအကြားဈေးနှုန်းကွာခြားမှုကြီးလွန်တာကြောင့်ဆီးမီးယားဘက်ကနေတူရကီကိုမွေးမြူရေးတိရစ္ဆာန်တွေမှောက်ဖို့ရောင်းတာဈေးကွက်ကြီးတစ်ခုဖြစ်လာနေတာပါ။ပုံမှန်အတိုင်းဆိုရင်အကောင်လိုက်အရှင်မောင်းသွင်းလာရင်တော့ကင်းတဲ့တက်ဖွဲ့တွေကစစ်စစ်တွေးရှိရင်စီးပြဘက်ကိုပြန်မောင်းထုတ်လို့ရှိပါတယ်။အခုတစ်ခေါက်ကတော့သူ့ကိုအတန်ထွက်မှဆိုတဲ့အတွက်ပါဇက်တွေလက်တွေခြေတွေကိုတိတ်တွေနဲ့ပတ်ထားပြီးကားရှိမီးကြီးရဲ့အနောက်ထဲမှာထည့်ထားတာပါ။ကားကိုယ်ထဲနဲ့အင်ဂျင်ကအနောက်ဘက်မှာလည်းနောက်ထပ်သူတွေဖမ်းမိခဲ့ပါတယ်။အခုလိုဖမ်းမိခဲ့တဲ့သူတွေကိုတူရကီနိုင်ငံဘက်မှစောင့်ရှောက်ထားပါတယ်ရှင်။
နာမည်ကြီးတင်တင်ကန်တွန်းဇက်ကောင်ရဲ့ပကြီကားတစ်ချက်ကိုအမေရိကန်ဒေါ်လာ၄သန်းနီးပါးနဲ့လေးလံတင်ရောင်းချနိုင်ခဲ့ပါတယ်။ဒီပကြီကားကိုတင်တင်ကန်တွန်းရေးဆွဲသူဘယ်လ်ဂျီယံရုပ်ပြရေးဆရာဂျော့ချ်ရမ်မီကရေးဆွဲထားတာဖြစ်ပြီးသူဟာကလောင်နာမည်ဟာဂျေးအဖြစ်လူသိများသူဖြစ်ပါတယ်။ဒီပကြီကားကိုဒုတိယကမ္ဘာစစ်မတိုင်ခင်ကထုတ်မဲ့ The Blue Lotus စာအုပ်ရဲ့ညနေဖုံးအဖြစ်သုံးဖို့ရေးဆွဲခဲ့တာဖြစ်တယ်လို့ Acuria လေးလံဌာနကပြောပါတယ်။လေးလံတန်ဖိုးအမေရိကန်ဒေါ်လာ3.86 တန်းမှာလေလံဌာနအတွက်ဝန်ဆောင်ကြီးလည်းပါဝင်ပြီးတော့ဘသူဝယ်သွားတယ်လဲဆိုတဲ့အမိကိုတော့မဖော်ပြပါဘူးခင်ဗျာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ American နိုင်ငံမှာ coronavirus အကူးစက်ခံရသူ25တန်းကျော်နေပြီလို့ John Hopkins တက်သူရဲ့တင်းငရင်းနဲ့စစ်တမ်းမှာဖော်ပြထားပါတယ်။ကမ္ဘာမှာတော့ဒီရောဂါအကူးစက်ခံသူကတန်း100နီးပါးရှိနေပြီဖြစ်ပြီးသေဆုံးရသူက2တန်းကျော်နေပါပြီ။ဒီရောဂါကူးစက်မှုစတင်လာတနည်းတင်းတင်းပြည့်တဲ့အချိန်မှာပဲ American နိုင်ငံကကမ္ဘာမှာကူးစက်မှုအများဆုံးဖြစ်နေပြီးသေဆုံးရသူကလည်း4သိန်းကျော်ရှိနေပါတယ်။ Russia နိုင်ငံမှာအတိုက်ခံခေါင်းဆောင် Alexei Navalny ကိုထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေမှာထောင်နဲ့ချီးပြီးအဖမ်းဆီးခံရတာဟာတရားဥပဒေစိုးမိုးရေးကိုထိခိုက်စေချောင်းနဲ့ဒီအတွက် Russia အစိုးရကိုဒဏ်ခတ်အရေးယူချဖို့ပြင်းထန်နိုင်ငံခြားရေးဝန်ကြီးရိုအစ်လူဒီဂီယာကတင်းနှင်းတွင်နေမှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါအကူးစက်ခံရသူ 3,300,000 လောက်ရှိနေပြီဖြစ်ပြီးသေဆုံးရသူကတော့ 3,062 ယောက်ရှိနေပြီဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကမြန်မာနိုင်ငံကိုရောက်လာတဲ့အိန္ဒိယထုတ် COVID-19 ကာကွယ်ဆေးအလုံးရင်တသန်းခွဲကိုဒီသတင်းပတ်တွင်းမှာပင်စတင်ထိုးနှံဖို့အတွက်မြန်မာအစိုးရကစီစဉ်ထားပါတယ်။ကမ္ဘာပေါ်မှာအလို့အရှိဆုံးဝရမ်းပြေးစင်းဝင်အာရှမိုးရဆေးဝါးဂိုင်းခေါင်းဆောင်တူလို့ဆွဆွဲခံထားသူကိုဖမ်းဆီးနိုင်ခဲ့တယ်လို့နယ်သာလန်နိုင်ငံရဲတပ်ဖွဲ့ကစနေနေ့မှာပြောပါတယ်။မက္ကဆီကိုကမိုးရရာဇာအယ်ပါချိုနဲ့နှိုင်းရှင်ခံထားသူတရုတ်နယ်ပေါ်ကနေဒါနိုင်ငံသားစီချီရော့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။တင်းနယ်လာနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပါ
This program has come to you from the Voice of America, Washington.